Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာ Washington မြို့တော် VOA American အသံကနေ2019ခုနှစ်မေလ22ရက်ပုတ်တပူးနေ့နေ့ခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိ Light Meter 2440 51တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်ကျမအင်ဂျင်နီယာ
မူရစေဝမူနေစွဲရတကယ်လဲစိုက်ခဲ့တယ်ဆိုတာမှန်နေရှင်တော့
မင်္ဂလာပါရှင်ကျမတင်ကြီးထိုက်ပါကိုရမင်းထွန်းနဲ့အတူသတင်းကြီးညမှာပါအရှိလေပိုင်းမှာအမေရိကန်ရဲ့စစ်ရင်အားတိုးချထားမှုကြောင့်အီရန်ရဲ့ချင်းချောက်မှုတွေကိုအဟန့်အတားဖြစ်စေခဲ့တယ်လို့အမေရိကန်ယာယီကာကွယ်ဝင်ကြီးကပြောဆိုပါတယ်ဒုက္ခသည်များဆန်ရကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကတော့အင်ကာနစ်မှာရခိုင်ပြည်နယ်တွင်းကမြို့နယ်တွေကိုတွားရောက်ပြီးလူမှုအတိုင်းအဝိုင်းတွေနဲ့တွေ့ဆုံဆွေးနွေးပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်နေနားဆင်ကြရပါမယ်ရှင်
။ကောင်းပါပြီရှင်။တွင်စီစဉ်နောက်ပိုင်းမှာတော့ဒီမန္တလေးတိုင်းမှာစေးကြောက်အနယ်ဝင်လို့ယူဆရတဲ့ shopping စိုက်ပျိုးမှုနဲ့ဖန်ဆီးခံထားရတဲ့အမေရိကန်နိုင်ငံသားတဦးနဲ့မြန်မာနိုင်ငံသားဝန်တန်းနှစ်ဦးတို့အင်ကာနစ်ကထပ်မံရုံးထုတ်တဲ့နောက်ဆုံးအခြေအနေမှာတော့
မူရစေဝမူနေဆွဲတယ်တကယ်လဲစိုက်ခဲ့တယ်ဆိုတာမှန်နေရင်တော့အဲ့ဒါကြီးလေးတဲ့ပြည်ထောင်ခါမှာပေါ့နော်အမေဆုံး35နှစ်အထက်စိုက်ကြိုးပြီးတော့
ဒီမှုနဲ့ပတ်သက်လို့နောက်ဆုံးအခြေအနေတွေကိုစူးစီးတင်ပြထားတာကိုနားဆင်ရဖို့ရှိပါတယ်ဒါအပြင်မင်းညကနေအိမ်မှာလာရောက်ဖမ်းဆီးခံရတဲ့88မျိုးဆက်ចောင်းသားခေါင်းဆောင်တုပ်ဖြစ်တဲ့မက်နီလာသိန်းပြန်လွတ်လာတဲ့အခြေအနေနဲ့ပတ်သက်ပြီးဆက်သွယ်မေးမြန်းထားတာကိုလည်းတင်ပြဖို့ရှိပါရဲ့ရှင်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမက်တင်ကီထိုင်းနဲ့ကိုရဲမင်းထွန်းတို့ကပြောပြမှာပါရှင်။
အရှေ့လေပိုင်းဒေသမှာအမေရိကန်စစ်ရင်အားတိုးမြှင့်ချထားဖို့ဆောင်ရွက်မှုတွေကြောင့်အီရန်ကိုဟန်တားရာရောက်စေပြီးအီရန်အနေနဲ့တခြားတိုက်ခိုက်မှုတွေလုပ်နေပေမဲ့အမေရိကန်ရဲ့အပေါ်တိုက်ခိုက်မဲ့အလားအလာကိုတော့ထိန်းချုပ်ထားနိုင်တယ်လို့အမေရိကန်ယာယီကာကွယ်ဝင်ကြီးဘက်ရှာနာဟမ်ကပြောပါတယ်ချင်းချောက်မှုတွေမရှိတော့ဘူးဆိုတဲ့သဘောမျိုးတော့မဟုတ်ကြောင်းအမေရိကန်တို့ရဲ့အမျှော်အမြင်နဲ့တုံ့ပြန်မှုကြောင့်အီရန်တို့ဘက်ကပြန်ပြီးတော့ချင့်ချိန်သွားစေတာလို့ထင်ကြောင်းယာယီကာကွယ်ဝင်ကြီးကအမေရိကန်စစ်ဌာနချုပ်ပင်တဂွန်မှာအင်ကာနီကသတင်းထောက်တွေကိုပြောဆိုတာဖြစ်ပါတယ်ချင်းချောက်မှုတွေရှိတယ်လို့ပြောခဲ့ပြီးတိုက်ခိုက်မှုတွေလည်းဖြစ်ခဲ့တယ်လို့ယာယီကာကွယ်ဝင်ကြီးကပြောပါတယ်ဘယ်တိုက်ခိုက်မှုတွေကိုရည်ညွှန်းတယ်လဲလို့မေးမြန်းလာမှာတော့အမေရိကန်စစ်ဌာနချုပ်ပင်တဂွန်ပြောခွင့်ရဒုတိယပိုမိုးကြီးဂျိုးဘာစင်နိုကပါရှန်ပင်လယ်ကွေ့အတွင်းရေနံတင်သင်္ဘောလေးဆင့်အပေါ်တိုက်ခိုက်မှုဟာအီရန်ရဲ့လက်ချက်ဖြစ်နိုင်ခြေများတယ်ဆိုတော့အမေရိကန်ထောက်လှမ်းရေးကရည်ညွှန်းပြောဆိုထားတဲ့အကြောင်း VOA ကိုပြောပါတယ်အရှေ့လေပိုင်းမှာအီရန်ကြောင့်ဖြစ်လာရတဲ့စီးရဲချင်းချောက်မှုတွေလို့အမေရိကန်သမ္မတအင်ဘူရောကပြောဆိုထားချက်နဲ့ပတ်သက်ပြီးလဲအင်ကာနစ်နှောင်းပိုင်းမှာလွှတ်တော်အမတ်တွေကိုကာကွယ်ရေးဝင်ကြီးနဲ့တခြားအရာရှိတွေတကပိတ်သီးသန့်အစီအဝေးမှာတင်ပြဖို့ရှိပါတယ်
။မကြာသေးခင်ကအမေရိကန်ပြည်နယ်တချို့မှာကိုဝင်ဖျက်ချခွင့်ပိတ်ပင်တဲ့ဥပဒေကြမ်းအသစ်တွေကိုချမှတ်လိုက်တဲ့အကြောင်းကိုဝင်ဖျက်ချခွင့်ပိတ်ပင်တဲ့ဥပဒေကိုစန့်ကျင်သူအမေရိကန်ပြည်သူဒါဇင်ပေါင်းများစွာဟာနိုင်ငံတော်ဝန်မှာအင်ကာနစ်ကဆန္ဒပြပွဲတွေဆင်နွှဲခဲ့ကြပါတယ်။Stop the ban ဆိုအမည်ပေးထားတဲ့ဆန္ဒပြသူတွေဟာ Mississippi, Alabama, Georgia, Ohio နဲ့ Mississippi ပြည်နယ်တွေမှာပြည်ထမ်းဖို့ကြိုးစားနေတဲ့ဒီဥပဒေနဲ့ Anti-Choice Movement လို့ခေါ်တဲ့သမ္မတ Trump ရဲ့လှုပ်ရှားမှုတွေဟာအသားအယောင်ရှိတဲ့အမျိုးသမီးတွေနဲ့ဝင်ငွေနဲ့အမျိုးသမီးတွေအတွက်စိုးရိမ်စရာဖြစ်တယ်လို့ပြောပါတယ်။ Alabama ပြည်နယ်မှာအတည်ပြုလိုက်တဲ့ကိုဝင်ဖျက်ချမှုကိုလုံးဝနှိပါတားမြစ်တဲ့ဥပဒေကြမ်းဟာတိတ်ကိုလွန်လွန်းတယ်လို့လည်းဆန္ဒပြသူတွေကပြောပါတယ်။အဲ့ဒီဥပဒေကြမ်းကြောင့်မရင်းကျင်ခံရလို့ရတဲ့ကိုဝင်ကိုတောင်းမှချွင်းချက်မထားပဲကိုဝင်ဖျက်ချခွင့်ပိတ်ပင်လိုက်တာပါ။ Washington DC မြို့တရားရုံးချုပ်ရှိမှာလဲရာနဲ့ချီတဲ့ဆန္ဒပြသူတွေကကိုဝင်ဖျက်ချခွင့်ပိတ်ပင်တဲ့ဥပဒေအသစ်ကိုကန့်ကွက်ဆန္ဒပြနေပါတယ်။အဲ့ဒီဥပဒေအများစုဟာအာဏာသက်ဝင်မှုမရှိသေးသလိုတရားရုံးမှာလဲစိန်ခေါ်မှုတွေနဲ့ရင်ဆိုင်ရနိုင်ပါတယ်။ဒီဥပဒေကြမ်းတွေဟာဖွဲ့စည်းပုံဥပဒေဆိုင်ရာအခွင့်အရေးဖြစ်တဲ့မျိုးသမီးတွေအနေနဲ့ကိုဝင်ဖျက်ချခွင့်အခွင့်အရေးဆိုင်ရာ1983ခုနှစ်အမေရိကန်တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်နဲ့ဆန့်ကျင်နေပါတယ်။မင်းဒီဆိုရာဘီနယ်ကအထက်လွှတ်တော်မှအေမီကလိုဘိုချာအပါအဝင်ဒီမိုကရက်တစ်သမ္မတလောင်းတချို့ကဆန္ဒပြသူတွေနဲ့ပူးပေါင်းပါဝင်ခဲ့ကြပါတယ်။ဒီဥဒေတွေတရားရုံးချုပ်ကိုရောက်လာဖို့ကတော့လနဲ့ချီကြောက်အောင်မှဖြစ်ပြီးတရားရုံးချုပ်ရဲ့ဆုံးဖြတ်ချက်အသစ်ကတော့ရှင်းနှစ်အမေရိကန်သမ္မတရွေးကောက်ပွဲမဲဆယ်ပွဲအလယ်မှာထွက်ပေါ်လာနိုင်ပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတရားရေးကိုဟန်တားခဲ့တဲ့ဆိုတဲ့ဆွတ်ဆွဲချက်နဲ့ပတ်သက်ပြီးကြမ်းတာစစ်ဆေးခံဖို့စင့်ခေါ်မှုကို အင်ဂျီရိုရဲ့ဥပဒေအကြံပေးဟောင်းဒေါ်နယ်မက်ဂန်ကမတက်ရောက်ဖဲလစ်လျူရှုလိုက်ပြီးနောက်မှာတော့အောက်လွှတ်တော်တရားရေးကော်မတီကအင်ဂျီရိုထိတ်တန့်အရာရှိဟောင်းနှစ်ဦးကိုထပ်ပြီးတော့ဆင့်ခေါ်လိုက်ပါတယ်။အင်ဂျီရိုဆက်သွယ်ပြန်ကြားရေးညွှန်ကြားမှုဟောင်း Hope Hicks နဲ့မက်ဂန်ရဲ့ဝန်ထမ်းရေးရာအကြီးအကဲဟောင်းအန်နီဒေါ်နယ်ဆန်တို့ထံကကြားနာလိုကြောင်းအောက်လွှတ်တော်တရားရေးကော်မတီအကြီးအကဲဒီမိုကရက်အမတ်ဂျေရိုနက်လာကပြောပါတယ်။နောက်လာတဲ့မှာလွှတ်တော်အမတ်တွေရှေ့မောက်ကိုသူတို့နှစ်ဦးလာရောက်ဖို့ဆင့်ခေါ်ထားတာဖြစ်ပြီးဆက်ရွယ်စရန်းတွေတင်ပြဖို့လည်းညွှန်ကြားထားပါတယ်။2018ခုနှစ်မတ်လအတွင်းရာထူးကမနှုတ်ထွက်ခင်လေးမှာအောက်လွှတ်တော်ထောက်လှမ်းရေးကော်မတီရှေ့မှောက်ဟစ်ကသမ္မတထရန့်ရဲ့အကျိုးအတွေ့တခါတရံလိညာပြောဆိုခဲ့တာတွေရှိပါတယ်လို့ပြောဆိုခဲ့တာပါမက်ဂန်ရဲ့ဝန်ထမ်းရေးရာအကြီးအကဲဖြစ်တဲ့ဒေါ်နယ်ဆန်မှာတော့မူလစုံစမ်းစစ်ဆေးမှုနဲ့ပတ်သက်ပြီးမက်ဂန်ဘက်ကသမ္မတထရန့်ကိုတုံ့ပြန်ပြောကြားခဲ့တာတွေနဲ့ပတ်သက်တဲ့မှတ်တမ်းတွေရှိမယ်လို့ယုံကြည်ထားကြပါတယ်လွှတ်တော်အနေနဲ့သူ့ကိုအတင်းအကျပ်ဆင့်ခေါ်ခွင့်မရှိဘူးဆိုတော့တရားရည်ဌာနရဲ့ဥပဒေအမြင်ကျန်းနာပွဲမှာမထွက်ဆိုဖို့အင်ဂျီရိုရဲ့ညွှန်ကြားချက်တို့ကိုအသက်50အရွယ်အင်ဂျီရိုဥပဒေအကြံပေးဟောင်းမက်ဂန်ကလိုက်နာခဲ့တာဖြစ်ပါတယ
်။ American သမ္မတရွေးကောက်ပွဲမှာလူမှုမီဒီယာတွေကတစဉ်ရုရှားဝင်ရောက်ဆက်ဖက်တာကိုအလေးပေးပြောကြားနေချိန်မှာတခြားနိုင်ငံတွေကိုသုံးပြီးရုရှားနိုင်ငံကရွေးကောက်ပွဲအပေါ်ဩဇာလွှမ်းမိုးမှုကိုတားဆီးဖို့ American အထက်လွှတ်တော်ထောက်လှမ်းရေးဆိုင်ရာကော်မတီကဥပဒေကြမ်းတရားကော်မတီအင်ကန်နေကစတင်အစိုးပြုခဲ့ပြီးဖြစ်ပါတယ်။ဒီဥပဒေအတည်ပြုနိုင်မယ်ဆိုရင်ကိုစလဲလောင်းရဲ့မဲဆွယ်စည်းရုံးရေးလုပ်ငန်းတွေမှာပူးပေါင်းပါဝင်ပတ်သက်ညှိနှိုင်းဆောင်ရွက်ဖို့ကြိုးစားတဲ့ဘဲနိုင်ငံသားအကြောင်းကိုမဆိုမဲဆွယ်စည်းရုံးရေးအဖွဲ့ကအစီရင်ခံသတင်းပို့ဖို့လိုအပ်မှာဖြစ်ပါတယ်။ Democratic အမတ်လွတ် Democrat အထက်လွှတ်တော်အမတ် Mark Warner ကကျွန်တော်တို့ American တွေရန်သူနိုင်ငံသားတွေရွေးကောက်ပွဲဝင်ရောက်ဆက်ဖက်ဖို့ကြိုးစားရင်တည်င်းပို့ရမှာကိုအခုသိကြပါပြီ။ဒါပေမဲ့တချို့ American တွေကတော့ဒီလိုတာဝန်ရှိတာကိုအလေးနဲ့မထားကြအောင်သမ္မတ Trump ကိုဥတီပြီးပြောကြခဲ့ပါတယ်။ရွေးကောက်ပွဲမှာနိုင်ငံသားဩဇာလွှမ်းမိုးမှုအစီရင်ခံတည်င်းပို့ရေးဥပဒေ FIRE လို့ခေါ်တဲ့ဥပဒေကြမ်းအရဒီလိုနိုင်ငံသားအဆက်အသွယ်တွေပေါ်ကင်တွယ်ဖို့နည်းလမ်းတွေကိုမဲဆွယ်အဖွဲ့ဝင်တွေအနေနဲ့သူတို့ရဲ့ဝန်ထမ်းတွေကိုလေ့ကျင့်ပေးဖို့လိုအပ်မှာဖြစ်ပါတယ်။တိကျဖြစ်စဉ်အနေနဲ့လည်းမနေ့အင်္ဂါနေ့ကကျွမ်းကျင်သူအဖွဲ့တစ်ဖက်ကဥပဒေပြုအမတ်တွေအနေနဲ့ရုရှားတရုတ်နဲ့တခြားနိုင်ငံတွေအမေရိကန်ရွေးကောက်ပွဲမဲဆွယ်ပွဲအဖွဲ့တွေအတွက်ရှုဝယ်ငွေကြေးထက်ဝင်နေတာတွေကိုလည်းကန့်သတ်ဖို့အတွက်တိုက်တွန်းထားပါတယ်ခင်ဗျာ
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဟူးနေ့မနေ့ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကအင်္ဂါနေ့မှာတော့ရခိုင်ပြည်နယ်မောင်တော်မြို့နယ်ဖောက်ဝတ်ချောင်းပန်တော်ပြင်ရွာမမွတ်စလင်ကျေးရွာတွေကိုတွားရောက်ခဲ့တယ်လို့ဘူးသီးတော်ကရောင်အမြေဖုံးတော်ကြီးအကြောင်းကိုလည်းတွားရောက်ပြီးတိုက်ပွဲရှောင်နေသူတွေနဲ့တွေ့ဆုံခဲ့ပါတယ်။ရခိုင်လက်နက်ကင်တပ် EE နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေကြောင့်ဘူးသီးတော်ကရောင်မြေဖုံကြီးကျောင်းမှာစစ်ရှောင်ဒုက္ခသည်900ကျော်ရှိနေတာပါ။လက်တလောတိုက်ပွဲတွေကြောင့်တိတ်ရှောင်နေရသူတွေကတော့အများဆုံးထာနေပြန်လို့ကြောင်းနေရက်တွေကနေလက်နက်တွေရှင်းပေးဖို့အကူအညီပေးရလုပ်သားတွေလွတ်လပ်စွာသွားလာခွင့်ရစီရီတို့ကိုကုလသမဂ္ဂမဟာမင်းကြီးကိုပြောဆိုခဲ့ပြီးသူဘက်ကလည်းဆိုးရရနဲ့တိုင်ပင်ဖြေရှင်းမဲ့အကြောင်းပြောဆိုခဲ့တယ်လို့ရအောင်မြေကြောင့်တိုက်ဆရာတော်ကမိန့်ပါတယ်။ငါးရက်ကြာမဲ့မြန်မာနိုင်ငံခီးစဉ်အတွင်းမှာတော့ဒုက္ခသည်များဆန်ရကုလသမဂ္ဂမဟာမင်းကြီးဂရန်ဒီကနေပြည်တော်မှာမြန်မာအစိုးရအကြီးတန်းတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်
။တရုတ်ဆက်သွယ်ရေးကုမ္ပဏီ Huawei ကအမေရိကန်အမျိုးသားလုံခြုံရေးအပေါ်ချိန်ချောက်မှုတစ်ခုဖြစ်တဲ့ဆိုပြီးအမည်ပြည့်စီးရင်သွင်းတဲ့အမေရိကန်ပြည်ဆောင်စုရဲ့ဆုံးဖြတ်ချက်ကိုကုမ္ပဏီတူတောင်သူ Ren Zhengfei ကပယ်ချလိုက်ပါတယ်။တရုတ်နည်းပညာလုပ်ငန်းကြီး Huawei အနေနဲ့အကောင်းဆုံးအခြေအနေနဲ့ရုံးကန်တိုက်ပွဲရှိကြီးအတွက်ပြင်ဆင်ထားတယ်လို့ Huawei ရဲ့တည်ထောင်သူနဲ့ဥက္ကဋ္ဌဖြစ်သူ Ren Fenzhen Ren Zhengfei ကအင်္ဂါနေ့မှာပြောဆိုလိုက်ပါတယ်။ CCTV နဲ့တည်တံ့တွေ့ဆုံမိမိကန်အတွက်မှာသူကအခုလိုပြောဆိုသွားတာဖြစ်ပါတယ်။ Trump အစိုးရရဲ့လှုပ်ဆောင်ချက်ဟာ 5G လို့ခေါ်တဲ့မျိုးဆက်သစ် Mobile ဆက်သွယ်ရေးနည်းပညာကိုသူ့ကုမ္ပဏီအနေနဲ့ဆက်ပြီးလှုပ်ဆောင်နိုင်စွမ်းရှိမှုအပေါ် short တွေ့တာဖြစ်တယ်လို့ Ren ကတရုတ်အစိုးရပိုင်းသတင်းဌာနတွေနဲ့အင်္ဂါနေ့ကလုတ်တဲ့တွေ့ဆုံမိမိုင်းခန်းတွေမှာလည်းပြောသွားခဲ့ပါတယ်။ပြီးခဲ့တဲ့သတင်းအပတ်မှာ American အစိုးရကထုတ်ပြန်ခဲ့တဲ့ညွှန်ကြားချက်အရအနာဂတ်မှာ Huawei ကို hardware, software နဲ့တခြားဝန်ဆောင်မှုတွေလွှဲပြောင်းတာကိုပိတ်ပင်ထားပါတယ်။
အမေရိကန်သမ္မတကတရုတ်သွင်းကုန်တွေအပေါ်နောက်ထပ်အခွန်တိုးကောက်မှုတွေမှာဖက်နက်တွေအပေါ်ကင်းလွတ်ခွင့်ပေးဖို့ Nike, Under Armour နဲ့ Adidas တို့လိုကြော်ကြားတဲ့ဖက်နက်တစ်စိတ်ကြီးတွေအပါအဝင်အမေရိကန်ဖက်နက်ထုတ်လုပ်တဲ့လုပ်ငန်းကြီးတွေနဲ့လက်လီရောင်းချသူလုပ်ငန်းကြီး190ကျော်ကသမ္မတ Donald Trump ကိုအင်ကာနေမှာတောင်းဆိုလိုက်ကြပါတယ်။တရုတ်ကတင်သွင်းတဲ့ဖက်နက်တွေအပေါ်မှာအခွန်25ရာခိုင်နှုန်းကောက်ဖို့သမ္မတကရည်ရွယ်ထားတာဖြစ်ပါတယ်။
မလေးရှားနဲ့စင်ကာပူနိုင်ငံအကြဆက်သွယ်တဲ့ဘီလီယံချီကုန်ကြမဲ့အမြန်မီးရထားလမ်းဖောက်လို့ရေးအစီအစဉ်ကိုရက်ဆိုင်အင်္ဂါနေ့ကနှစ်နိုင်ငံသဘောတူလက်မှတ်ရေးထိုးခဲ့ကြပါတယ်။စင်ကာပူကနဲ့မလေးရှားနိုင်ငံတောင်ပိုင်းဂျိုဟိုးပြည်နယ်အထိမြစ်ထားပြည့်ဆွဲဖို့စောက်လုံနေတဲ့အစီအစဉ်ကိုရက်ဆိုင်လိုက်ပြီးဖြစ်ကြောင်းစင်ကာပူနိုင်ငံမှာမေလ22ရက်နေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာနှစ်နိုင်ငံပို့ဆောင်ရေးဝန်ကြီးတွေကပြောပါတယ်။မလေးရှားနိုင်ငံမှာဘန္ဒာရေးကိုတက်မမကင်တွေသွားမှာဖြစ်တယ်လို့အချိန်ကြာမြင့်နေပြီဖြစ်တဲ့အဓိကစီမံကိန်းကြီးတွေကိုလည်းပြန်လည်သုံးသပ်သွားဖို့ဂရုပေးပြောကြားခဲ့တဲ့ဝန်ကြီးချုပ်မဟာသီယာဦးဆောင်တဲ့အစိုးရအသစ်မနစ်ကတက်လာပြီးတဲ့နောက်မှာအခုလိုမြက်ထားလမ်းစီမံကိန်းကိုဆက်မလုပ်ဖို့အချိန်ရှေ့ဆိုင်ဖို့လှုံ့ဆော်ခဲ့တာဖြစ်ကြောင်းပါခင်ဗ
ျမတ်တင်ကြီးထိုင်းနဲ့ကိုရဲမင်းထွန်းတို့ကသတင်းတွေကိုကြီးညာခဲ့တာပါရှင်။ဗုဒ္ဓဘုရားနေနေခင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။မန္တလေးတိုင်းငဇုံမြို့နယ်မြို့သားဆက်မှုစုံမှာစေးကြောက်အနယ်ဝင်းလို့ဆိုတဲ့ Hub Shopping စိုက်ပျိုးမှုနဲ့ဖမ်းဆီးခံထားရတဲ့အမေရိကန်နိုင်ငံသားတအုပ်နဲ့မြန်မာနိုင်ငံသားဝန်ထမ်း2ဦးတို့ကိုအင်္ဂါနေ့မှာထပ်မံရုံးထုတ်ပြီးတော့မူရည်စေဝါနဲ့စိတ်ကိုပြောင်းလဲစေတဲ့စေဝါများဆိုင်ရာဥပဒေနဲ့တရားစွဲလိုက်ပါတယ်။ဒီမှုနဲ့ဆက်ဆက်နေတဲ့နောက်ထပ်အမေရိကန်နိုင်ငံသား5ဦးကိုလည်းတရားခံပြေးဖြစ်ကြေညာဖို့ရှိကြောင်းတရားရုံးကပြောပါတယ်။မတ်သိန်ကီထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။မန္တလေးတိုင်းအစိုးရရဲ့ခွင့်ပြုချက်နဲ့စိုက်ပျိုးထားတဲ့ဆိုတဲ့စေးကြောက်အနွယ်ဝင် shopping 120ရှိစိုက်ခင်းကို AB လာကုန်ပိုင်းတို့ကမြန်မာနိုင်ငံရဲ့တပ်ဖွဲ့ကဝင်ရောက်ရှာဖွေပြီးဖမ်းဆီးထားတဲ့အမေရိကန်နိုင်ငံသားဂျွန်ဖရက်ဒရစ်တိုဒိုရိုကီနဲ့မြန်မာနိုင်ငံသားဝန်ထမ်းနှစ်ဦးတို့ဖြစ်တဲ့ကိုရှိန်လက်မရှွန်းလက်မြတ်နုတို့ကိုအင်္ဂါနေ့မှာမြင်းကြံခရိုင်တရားရုံးကမူရည်စေဝါနဲ့စိတ်ကိုပြောင်းလဲစေတဲ့စေဝါများဆိုင်ရာဥပဒေနဲ့တရားစွဲလိုက်တာဖြစ်ပါတယ်။သူတို့ရဲ့ရှင်နေဖြစ်တဲ့တရားလွှတ်တော်ရှင်နေဦးသိန်းတန်ဦးကတော့ဒီပုံမှန်ကအမှတ်ကန်ရတဲ့အမှုမျိုးမဟုတ်ဘူးလို့အင်္ဂါနေ့မှာသတင်းထောက်တွေကိုပြောပါတယ်
။ဒီအမှုကရေပုံရအပြင်အမှတ်ကန်ရတဲ့အမှုမဟုတ်ပါဘူး။အချိန်လည်းမရပါဘူးကျွန်တော်လျှောက်လာတင်မပေါ်ဆိုတင်တဲ့အယုံချိန်နောက်ကျတဲ့အချက်ပေါ့နော်ဟိုမစ္စတာဒီဟိုကလည်းတိုတိုရကီကလည်းစက်မိုက်သိမ့်မပေါ်ဘူးလို့ပြောတယ်အဲ့ဒီအချက်တွေကကျွန်တော်တို့အချိန်သိမ့်မရဘူးနောက်အမှန်ပဲတဲ့ဟိုမဟုတ်ပါဘူ
းစီးချောက်အနွယ်ဝင်းလို့ဆိုတဲ့ Him Shopping အေက20စိုက်ခင်းတဲ့ကတင်းစီရမိခဲ့တာတွေကမူရည်စေဝါဥပဒေနဲ့ညှိမယ်ဆိုရင်တော့ပြစ်ဒဏ်ကကြီးလေးမဲ့အကြောင်းအရှလူခွင့်ရေးကော်မရှင်ကဥပဒေအကြံပေးဥမင်းလွင်ဦးကအခုလိုပြောပါတယ
်မူရည်စေဝါမူနယ်ဆွဲတယ်တကယ်လဲစိုက်ခဲ့တယ်ဆိုတာမှန်တယ်ဆိုရင်တော့မဒါကြီးလေးတဲ့ပြည်ထောင်ခါမှာပေါ့နော်အမေဆုံး25နှစ်အထက်စိုက်ပျိုးပြီးတော့ဖြန့်ချီတဲ့အဆင့်ထုတ်လုပ်တဲ့အဆင့်ဒီအဆင့်အမျိုးမျိုးဟိုစားဖြစ်တယ်လို့ပြောလို့ရတာပေါ့နော်သူကစိုက်လဲစိုက်တယ်စီလဲထုတ်တယ်ပြီးလို့ရှိရင်နိုင်ငံသားလည်းတင်ပို့ဖို့အစီအစဉ်ရှိတယ်ဆိုတော့ဒါစိုက်ကျိုးတယ်ထုတ်လုပ်တယ်ဖြန့်ဖြူးတယ်ရောင်းချတယ်ဆိုတဲ့ဥစ္စာတွေအားလုံးပါသွားတဲ့သဘောမျိုးဖြစ်တာပေါ့တကယ်တမ်းကစစ်ဆေးလိုက်လို့မူရင်းစီဝါဖြစ်ကြောင်းပေါ်ပေါက်တယ်ဆိုလို့ရှိရင်တော့ကြီးကြီးတဲ့ပြည်တံအမြင့်ဆုံးပြည်တံကိုခံရမယ့်သဘောမှရှိပါတယ
်စီးကြောက်အနွယ်ဝင်းလို့ဆိုတဲ့ shopping စိုက်ပျိုးတဲ့ကုမ္ပဏီဘက်ကတော့ EBLA 26ရက်နေ့ကဒီကိစ္စနဲ့ပတ်သက်ပြီးကြီးညာချက်ထုတ်တာမှာတော့စိုက်ခင်းအတွင်းမှာ him kinef ငရုတ်ကောင်း coffee eucalyptus တွေစိုက်ပျိုးထားတာဖြစ်ပြီးဖြန့်ဖြူးရောင်းချဖို့မဟုတ်ဘဲသုတေသနလုပ်ငန်းကိုစနစ်တကျလုပ်ကိုင်နေတာဖြစ်တယ်လို့ဖော်ပြထားပါတယ်။အာရှလူခွင့်ရေးကော်မရှင်ကဥပဒေအကြံပေးဦးမင်းလွင်ဦးကလည်းဒီအပင်တွေကတကယ်ပဲမူရည်စေဝါဖြစ်မဖြစ်ဆိုတာကိုမြန်မာအာဏာပိုင်တွေဘက်ကမြန်မြန်ဆက်စစ်လို့ရတဲ့အနေအထားလို့အခုလို့ပြောပါတယ်
။ဟမ်လားခေကြောက်ပင်လားဆိုတာကိုဒီမူရည်စေဝါဟောတာပေါ့နော်မှုကင်းဌာနနေပြီးတော့တက်ခွဲပြီးတော့ဖြေထုတ်လိုက်ရင်ဒါပြည်တိုင်းနဲ့ကိစ္စပဲလေ။နောက်ပြီးတော့တခါအစားအစာနဲ့စေဝါအဖွဲ့စည်းကနေပြီးတော့လေဒီဥစ္စာခေကြောက်လားဆိုတာကိုတိတိကျကျစစ်ဆေးလို့ရှိရင်ပြည်နိုင်တဲ့ကိစ္စပဲ အဲ့တော့ယမန်ကြီးနှစ်ပတ်ယူပြီးအခုတူတလားလောက်ဖြစ်သွားပြီပေါ့နော်ယုံငိမ့်နှစ်ခါဖြစ်သွားပြီဆိုတော့ကမှားယူပြီးတော့တရားစွဲမိတယ်ဆိုလို့ရှိရင်တော့ဒါအလွန်ဆက်ဆရာကောင်းတဲ့ကိစ္စမျိုးလို့ဖြစ်လာမယ်အဲတကယ်တမ်းကမှားနေတယ်ဆိုလို့ရှိရင်လည်းအစိုးရအနေနဲ့နောက်ပိုင်းနေမှာဒီမြန်မာနိုင်ငံအတွင်းမှာလာပြီးတော့စီးပွားရေးလုပ်ငန်းတွေလုပ်ဖောင်းနေအဖွဲ့တွေကိုခွင့်ပြုမယ်ဆိုလို့ရှိရင်ပြည်ပြခြားခြားစီစစ်ပြီးမှခွင့်ပြုပေးတယ်ဆိုတဲ့ကိစ္စမျိုးဖြစ်လာမယ်လို့ကျွန်တော်တို့ကမြင်ပါတယ်
မန္တလေးတိုင်းဆိုရရဲ့ခွင့်ပြုချက်နဲ့စိုက်တယ်လို့ဆိုတဲ့ဒီ shopping တွေကမူရစေဝါပုံမှန်နဲ့ညှိသလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။အင်ကာနဲ့ရုံထုတ်တာမှာတော့ဒီအမှုနဲ့ဆက်ဆက်တဲ့နောက်ထပ်အမေရိကန်နိုင်ငံသား9ဦးကိုလည်းတရားခံပြေးအဖြစ်ကြေညာသွားဖို့ရှိပြီးလက်ရှိဖမ်းဆီးထားသူတွေနဲ့အတူစစ်ဆေးကြားနာသွားမှာလို့လည်းမြင်းချိုင်ခရင်တရားရုံးကပြောဆိုထားပါတယ်ရှင်။
မတ်တင်ကြီးထိုက်ပါဒီတခါတော့မန္တလေးတိုင်းဒေသကြီးပြင်ဦးလွင်မြို့နယ်မှာကြက်သိန်းပေါင်း6000ကျော်တန်ဖိုးရှိတဲ့ဘိန်းဖြူနဲ့စိတ်ကြွဆေးပြားတွေဖမ်းဆီးရမိတဲ့တရင်ကို VOA မြန်မာပိုင်းတရင်တော့မတ်အေးမာကတရင်ပေးပို့ထားပါတယ
်မန္တလေးတိုင်းဒေသကြီးပြင်ဦးလွင်မြို့နယ်မှာမူရစေဝါနှိမ်နေရေးတပ်ဖွဲ့စု16ကအမေရိကန်နိုင်ငံကနေကူညီပေးထားတဲ့ရွှေပြောင်းသွားလာနိုင်တဲ့မိုဘိုင်းအိတ်စရေးဆက်ကိုစမ်းသပ်သုံးကြည့်တဲ့နေ့မှာပဲအခုလိုမျိုးဘိန်းဖြူ44ကီလိုနဲ့စိတ်ကြွဆေးပေါင်း8တန်5သိန်းကျော်တင်ဆောင်လာတဲ့12ဘိန်းရင်စီပေါစာအတွင်းမှာဖွက်ထားတဲ့မူရစ်ဆေးဝါးတွေကိုဖမ်းမိသွားခဲ့တာပါပြည်ဦးလွင်ရဲစခန်းကရဲစခန်းမူရဲအုပ်တင်ကိုလက်ကိုစက်တယ်မင်းမြန်းကြည့်တဲ့အခါမှာတော့အခုလိုပြောပြပါတယ
်ဟုတ်ကဲ့မူရစ်ဆေးဝါးမိတာကအမမူရစ်အဖွဲ့ကမိတာပါအမိတာတော့အစ်ဖြစ်ဆက်ကအစ်ဖြစ်ဆက်မှမိရလို့ကြားတယ်မှာဟုတ်ကဲ့မှာဟုတ်ကဲ့
ဟုတ်ကဲ့ရှင်
ဟုတ်ကမူရစ်နဲ့ပတ်သက်တာဖြစ်တဲ့အတွက်ကျွန်တော်ရေစကမှာမဟုတ်တဲ့အတွက်အားကြောင့်ပြောပြီးပြီးကြကြမသိတာပေါ့နော
်မိတာတော့ဒီ mobile x-ray ဆက်ကမိတာပဲပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့ x-ray ဆက်ကမိတာပ
ြစီပေါစာအတွင်းကနေကြက်သိန်းပေါင်း6000ကျော်တန်ဖိုးရှိတဲ့ဘင်းဖြူနဲ့စိတ်ကြွဆေးတွေထည့်လာတာကိုဖတ်မိခဲ့တာဖြစ်ပါတယ်ပြင်ဦးလွေမြို့နယ်မန္တလေးလာရှိုးကာလန်ဘေးမိုင်တန်အမှတ်48မြင်းဆောင်48ကျားမှာရှိတဲ့တိုးဂိတ်ဟောင်းနေရာမှာမေလ18ရက်မနက်ပိုင်းမှာပဲမူရစ်တပ်ဖွဲ့စု16ကမိုဘိုင်းအိတ်စရေးဆက်နဲ့စောင့်ကြည့်စစ်ဆေးနေရာကနေဖြတ်တန်းသွားလာနေတဲ့12ဘိန်းကုန်တင်ကားအတွင်းကနေမူရစ်ဆေးဝါးအထုပ်တွေကိုတွေ့ရှိခဲ့တာဖြစ်ပါတယ်12ဘိန်းကားရဲ့စီလောင်ကန်မှာစီပေါစာအကန့်9ကန့်နဲ့စရုပ်ထမြောက်အကန့်မှာတော့အံဝက်လုထားပြီးစာလာရဲ့အတွင်းမှာထည့်ထားတဲ့ရောင်စုံဆက်ပြာခွက်တွေနဲ့ထည့်ထားတဲ့ဘိန်းဖြူကီလို44ကီလိုနဲ့WY စာရန်ပါပန်းရောင်စိတ်ကြွစီပြာအလုံးရေ8တန်းခွဲကျော်ကိုဖမ်းမိခဲ့တာဖြစ်ပါတယ်။မိုဘိုင်းအိတ်စရေးဆက်ကိုအသုံးပြုပြီးဖမ်းမိတာဖြစ်ကြောင်းမြန်မာအာဏာပိုင်တွေကတော့အတည်ပြုခဲ့ပါတယ်ရှင်
။မအေးမှာတည်င်းပေးပို့ခဲ့တာပါ။မင်းညားကနေအိမ်မှာလာရောက်ဖမ်းဆီးခံခဲ့ရပြီးတော့ပြန်လွတ်ပေးလိုက်တဲ့ဒီ88မျိုးဆက်ចောင်းသားကောင်းဆောင်တဦးဖြစ်တဲ့မန်နီလာသိန်းကိုသူ့ကိုဒီရဲဘက်ကလာရောက်ဖမ်းဆီးခဲ့ရတဲ့အကြောင်းရင်းနဲ့ပတ်သက်ပြီးတော့ VOA ကဆက်သွယ်မေးမြန်းရမှာသူကအခုလိုစပြောပါဗျာ။
ကျမတို့ဘုန်းတော်ရဲစခန်းကခေါ်ရဆိုပြီးတော့ကျမတို့ရဲရက်ွက်အုပ်ချုပ်ရေးသူကလာခေါ်ရပေါ့နော်။လာခေါ်တဲ့အခါမှာကျမဘယ်ရဲမှကျမအိမ်ထဲဝင်မခံဘူး။ကျမလိုက်သွားတယ်။လိုက်သွားတဲ့အခါမှာကျမကိုယ့်အစီအစဉ်နဲ့ကိုယ်ဝယ်လိုက်ခဲ့မယ်ဆိုပြီးတော့ကျမရဲစခန်းကိုလိုက်သွားတယ်။ရဲတွေကတော့လမ်းထိပ်မှာကားတွေနဲ့အကုန်ဆောင်နေတာပေါ့နော်။လိုက်သွားတဲ့အခါမှာရဲစခန်းနဲ့မဝင်ခင်မှာစခန်းမှုကိုကျမအရင်မေးတယ်။ကျမဘာကြောင့်ခေါ်တာလဲ။ဘာအကြောင်းကြောင့်ခေါ်တာလဲဆိုတဲ့ဟာကျမကိုပြပြပါလို့ကျမပြောတယ်။ပြောတဲ့အခါမှာသူကကျမတို့ဒီဘုန်းဆောင်တရားရုံးမှာရုံးထုတ်တဲ့အချိန်မှာရုံးရင်းဆိုင်ကဖြစ်တဲ့အခါမှာဟိုသူတို့ရဲ့ရဲဘော်တန်းကဖိကိုက်ခံရရပါတယ်အဲ့အတွက်မင်္ဂလာတောင်မြို့စခန်းကသူ့ရဲ့အုပ်ရန်ပိုင်ကနေပြီးတော့တရားစွဲဆိုတဲ့အတွက်လာတိုင်ကြားတဲ့အတွက်ကျမတို့ကိုခေါ်ယူခြင်းဖြစ်တယ်လို့သူကပြောပါတယ
်ဒီမနီလာသိန်းကိုလာပြီးတော့ဖမ်းဆီးတဲ့ပုံပေါ့နော်ဘာဖြစ်လို့လဲဆိုတော့အခုဟာဆိုလို့ရှိရင်ဒ
ါ
မြန်မာနိုင်ငံမှာ NLD ဒီလူထုကဆန္ဒမဲနဲ့ရွေးကောက်တဲ့အစိုးရတက်လာတဲ့အချိန်မှာအခုလို့ရဲကမနီလာသိန်းကိုဒီညဘက်လာဖမ်းတဲ့အဟာမျိုးပေါ့နော်ဒါမျိုးလာဖမ်းတဲ့လားသူတို့ဖမ်းဆီးတဲ့ပုံပြောပြပါအောင
်အခုဆိုလို့ရှိရင်ညာကြီးမိုးချုံပေါ့နော်ဒီမီးလဲအမောင်ထပြီးတော့မှကျမမီးချက်ချလိုက်ပြီဆိုတာလည်းကျမသိတယ်ကျမတို့ဒီမှာမီးကအထက်စပြက်နေဆိုတော့ဘယ်ထင်ပဲချင်းပြက်လဲဆိုတာခံမှန်းလို့ရတယ်မီးပြက်ချလိုက်ပြီဆိုတာလည်းကျမသိတယ်ကျမတို့နောက်ကြာခင်မှာလာခေါ်တော့မယ်ဆိုတဲ့ဟာကိုကျမသိတယ်သိရတယ်ကျမအကုန်ပြင်ဆင်တာဘာကြောင့်ဒီညာကြီးမိုးချုံမှာမှအဲအဲ့ဟိုကျမတို့လာပြီးတော့ဖမ်းရတာလဲလာခေါ်ရလဲကျမမေးတယ်ဟုတ်ကဲ့ကျမတို့တို့လိုက်ရှာနေတာပေါ့ဘရောင်ချောင်းဘက်ဒီရောဟိုင်ဘက်ဒီရောအဲ့လိုမျိုးလိုက်ရှာနေလို့ကျမတို့နားနေနေလဲဆိုတာမသိရတဲ့အတွက်တို့စန့်ကြွားခြင်းတည်းဆိုကျမပြပြမယ်မနေ့4နိုင်နဲ့ညနေ4နိုင်ဒီရှာပါအောင်လို့ရှာလို့ရတယ်တနေ့ပေါ့လို့အခုကညာကြီးမိုးစမမမီးမေးပါပြီးလို့ရှိရင်အချိန်မတော်မှကျမတို့တို့က စာလာခေါ်ရအောင်နှစ်ပုံနေတဲ့တကောင်ဆင်းယူပြီးအမခံပေးတယ်မယူခဲ့နိုင်ဘူးလို့ညာကြီးပေါ်ချက်မှာကျွန်တော်အမခံပေးလို့ကျွန်တော်လိုက်ရှာရမယ်ကျွန်တော်ရှာနိုင်ဘူးအဲ့တော့ကျွန်မမယူခဲ့ဘူးဆိုတော့မယူဘူးအဲ့တော့သူတို့ကကျွန်မကိုလိုက်ရှာနေရတဲ့အတွက်သူတို့ဘိုးချုပ်မှအခုမှသိလိုက်ရတဲ့အတွက်အခုမှရောက်လာခြင်းဖြစ်တယ်ဆိုပြီးတော့သူတို့ကပြောတယ်
ရဲစခန်းရောက်သွားတော့ဆော့ဆော့ကမန်နီလာသိန်းဒီရဲတွေနဲ့အခြေတင်ပြန်ပြီးတော့ပြောဆိုပြီးရဲ့နောက်မှာသူတို့ကဘလို့ပြန်လွှတ်ပေးလိုက်တာလဲရှင
်။အသူတို့ကပြောတာကဒီသူတို့ရဲထိခိုက်ထရာရောက်သွားတဲ့အတွက်ကျွန်မကမိမတော်ညောဒီရဲကိုပြန်ပိုင်ရနေပြီးတော့ကျွန်မတို့တရားဆက်ဆိုတဲ့အတွက်သူတို့ခန့်တယ်။ဟုတ်ပြီအဲ့ဆိုရင်ထိခိုက်ထရာရဲ့ saving ပတ်တန်းရှိလား။ဖေးစာရှိလားဆိုတော့အဲ့ဒါတွေကတရားရုံးရောက်မှသူတို့ဆက်ပြီးလောက်ဆောင်မယ်အပိုင်းဖြစ်တယ်ဟုတ်ပြီအဲ့ဒါဆိုလို့ရှိရင်ကျမကလည်းဒီမှာမပူပေါင်းနိုင်ဘူးအဲ့ဒါဆိုကျမကိုစီမင်းညံချင်းကိုကျမလုံးဝမခံဘူးကျမကိုကိုရင်းမတန်းအကျင်းပေါ့နော်ကျမရဲ့နာမည်ဖေးမင်းနာမည်တရားလိပ်စာအဲ့ဒါအဲ့လောက်ပဲကျမချိန်ခဲ့တယ်ပြီးတော့ကျမကိုခံဝန်ထိုးခိုင်းတယ်ပေါ့နော်ကျမဒီသူတို့ချိန်တဲ့တရားရုံးကိုလာမယ်ဆိုတော့ခံဝန်ပေါ့အဲ့ဒါသူကမထိုးနိုင်ဘူးလို့ဘာဖြစ်လို့လဲဆိုတော့အဲ့ခါတစ်ခါဆောင်းနေကျမတို့ကိုမတရားလည်းလုပ်သေးတယ်ပြီးတော့သူတို့လိုချင်တဲ့ဘောင်အားလုံးဟိုအပြည့်ကိုကျမလုံဆောင်ပေးရမယ်ဆိုတဲ့အခါမျိုးကျမမလုံဆောင်ပေးနိုင်ဘူးလို့ရတယ်ကျမလက်မမထိုးလို့ကျမမလုပ်ဘူးဆိုလို့ချင်းကျမဒီရဲစခန်းမှာပဲနေလိုက်မယ်လို့ကျမပြောလိုက်တယ်အဲ့ခါမှာကျမနဲ့အတူပါလာတဲ့အိတ်ဒီအိတ်ကအမနဲ့ကျမတို့အိတ်ဒီအိတ်ကရှေ့နေကိုလင်းရနေပြီးတော့သူတို့နှစ်ယောက်ကနေပြီးတော့လက်မထိုးပေးလိုက်တယ်ပေါ့နော်အမခံရလို့တော့မဟုတ်ဘူးအဲသူတို့နှစ်ယောက်ကလက်မထိုးပေးလိုက်တယ်တိရှိကြောင်းပေါ့အဲ့လိုလည်းမထုတ်ပေးလိုက်တဲ့အတွက်ကျမကပြန်လွတ်လာတာပေါ့
သူတို့ပြောတယ်လို့ဒီရဲတယောက်ကဒဏ်ရာရသွားတဲ့အတွက်ပေါ့နော်အဲ့တော့မန်နီလာသိန်းနဲ့ဘယ်လိုပတ်သက်နေလို့သူတို့ကအဲ့လိုလာဖမ်းရတာလဲရှင
်အဓိကကျမအဲ့ဒါဟိုကျမပြောလိုက်တယ်ကျမကဒီရဲဘုံတန်းတယောက်ဒဏ်ရာရတယ်ဆိုတာနဲ့ကျမကအများကြီးမထုတ်တာဖမ်းလာအခုအဲ့နေ့တုန်းကဆိုလို့ရှိရင်မီဒီယာမှတ်တမ်းတွေလည်းအကုန်ရှိတယ်မီဒီယာတွေအကုန်အများကြီးလူကုန်လည်းမနေ့လည်းလင်းလင်းထင်ထင်နဲ့မှဘသူတူတယောက်မှကြံရရရဆိုတဲ့ဟာမျိုးလည်းမရှိဘူးဖြစ်ကြိုက်သွားတယ်ဆိုတဲ့ဟာမျိုးလည်းမရှိခဲ့ဘူးဒါအားလုံးမှတ်တမ်းနေရှိကြမှာပဲအဲ့လိုကအခုမှလိန်ပြီးတော့ပေါ့နော်ဟိုအမှုစင်ပြီးတော့အခုသူတို့ဘက်ကနေထံရရသွားပါတယ်ဆိုတော့စွန့်ချက်တစ်ခုနဲ့လာပြီးတော့ကျမတို့လူ၅ဦးပေါ့နော်ကျမအပါဝင်၅ဦးကိုအခုတရားစွဲဆိုကိုသူတို့ပြင်ဆင်နေတာပေါ့
ဟုတ်ကဲ့အဲ့၅ဦးထဲမှာဂျန်တဲ့သူတွေကဘယ်သူတွေလဲရှင
်ဂျန်တဲ့လူတွေကကိုနန်းလင်မက်ရှာရမုံနိုင်ကိုသူမင်းဟန်ထက်ကျမတို့ရှိနေရနေပြီးတော့ဒီလိုညာကြီးမိုးချုပ်ရှာပြီးလိုက်ခံတယ်ဆိုတဲ့ဟာကိုလက်မခံဘောတန်ရှိနေတဲ့ခလေးတွေကိုလည်းဒီညာကြီးမိုးချုပ်လိုက်ခံတဲ့ဟာမျိုးမလုပ်ဘူးရှိနေရပြောတယ်အဲ့ဒါကိုသူတို့လက်ခံတယ်အဲ့တော့မနောက်နေ့မနေ့ကမှကျန်တဲ့၄ယောက်ကနေပြီးတော့ဒီရစခန်းကိုလာပါလိမ့
်သူတို့ဆွဲထားတဲ့အမှုကောဘာဆွဲချက်တင်နေဖမ်းတာလဲရှင
်ဒါကျမကသူတို့နဲ့ကတော့မင်းမြန်ခဲ့တင်မရှိဘူးဆိုတော့ကျမမပူပါဘူးကျမစစ်စစ်မြေမြေမှုလည်းမခံဘူးလို့ကျမပြောထားတယ်ကျမကဘာပုံမှန်အရင်နဲ့တက်ထားလဲဆိုတဲ့ဟာကျမသိချာမသိဘူးပေါ့နော် online ပေါ်မှာတွေ့တာပုံမှန်လေးလောက်ရှိတယ်ရှင်ဟုတ်ကဲ့
ဒီဖြစ်စဉ်ကိုကြည့်လို့ရှိရင်ရဲတွေဘက်ကအမှုစဉ်ဖမ်းဆီးတဲ့မက်နီလာသိန်းတို့ကယူဆထားတယ်ဆိုရင်ဘာကြောင့်သူတို့ဒီလိုဖမ်းဆီးဖို့စူးစမ်းရလဲရှင
်အခုကဒါရှင်းရှင်းလင်းလင်းနေတာပါတဲ့ဒီတက်ကဆွဲတောင်းလို့မျိုးဆက်တန်းချက်အခွဲအားတက်နဲ့ပတ်သက်တဲ့ဟာကိုအပြုသဘောစင်ချက်နဲ့ပြောဆိုတင်ဆက်မှုတွေမှာသူတို့တွေကတက်နဲ့ပတ်သက်တဲ့အကြောင်းအရာတွေပြောဆိုတဲ့အတွက်သူတို့ကဒေါင်းမျိုးဆက်တန်းချက်အခွဲအားလူတွေကိုအခုဖမ်းဆီးတယ်တက်နဲ့ပတ်သက်လာလို့ရှိရင်တက်ကဖြစ်စေခြင်းနဲ့ပုံစံတိုင်းကိုဟိုလိုက်ပါဆောင်ရွက်ပေးနေတဲ့ဒီတောင်းဝန်ရှိဒါအခုဆိုလို့ရှိရင်မြို့နယ်မှာစခန်းမှာရဲတပ်ဖွဲ့ပေါ့ဒီရဲတွေတစ်ခုလုံးကဒါတက်နဲ့ပတ်သက်တဲ့ဟာကိုဖြစ်ခြင်းနဲ့ပုံစံတိုင်းကိုအကုန်လုံးလိုက်လုပ်ပေးနေတာကိုကျမတို့တွေ့ရတယ်အဲ့တော့ဂျာဟာလည်းအရှင်းဆုံးပြောရင်အကတိပဲအဲ့တော့တစ်ခါဆောင်နေလုံဆောင်နေခြင်းဟာလည်းတော့အကတိပဲတရားရေးမှန်တာတစ်ခါဆောင်နေလို့ဖြစ်နေတယ်ဟိုတောင်းသားတွေနဲ့ပတ်သက်ပြီးဆိုလို့ရှိရင်လည်းဒါလက်ထိတ်မခတ်တဲ့အတွက်ပြောတဲ့အတွက်အခုလက်ထိတ်ခတ်တဲ့ဟာကိုသူတို့မြင်ချင်တယ်ဆိုတဲ့အခါမှာကားနဲ့ကိုလောက်ဆောက်ကြည့်တယ်လက်ထိတ်ခတ်ပေးရတယ်အဲ့လိုမျိုးပေါ့တိမဲပါမှာလက်ထိတ်မရှိသေးဘူးတရားဥပဒေရဲ့အချက်မှာလူတစ်စုရှိနေတယ်အဲ့လူစုရဲ့ဖိတ်ဆိုင်မှုကိုပြည်ထောင်ရေးလက်အောက်ကရက်တက်ဖွဲ့အကုန်လုံးကလုံဆောင်ပေးနေတဲ့ဟာပေါ့ကျမတို့ရဲ့ဥပဒေဖောင်တွင်းရနေပြီးတော့ကျမတို့ကဖြောင်းဖြောင်းမက်မက်ကိုကျမမှတ်မှန်းတယ်နဲ့ကျမတို့ကတော့ဆက်လုပ်သွားမှာပဲ
ဒါကတော့ဘူတထောင်ရဲစခန်းကဆွဲချက်တင်ခံထားရတဲ့88မျိုးဆက်ចောင်းသားកောင်းဆောင်တအုပ်ဖြစ်တဲ့မက်နီလာသိန်းနဲ့ဆက်သွယ်မေးမြန်းခဲ့တာပါ။ဧပြီလ18ရက်နေ့ကကျင်းပခဲ့တဲ့အင်ဒိုနီးရှားရွေးကောက်ပွဲတွေရဲ့ရလဒ်ကိုအင်္ဂါနေ့ကရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ရမှာလက်ရှိသမ္မတဂျိုကိုဝီဒိုဒိုအနေနဲ့သမ္မတသက်တမ်းနောက်ထပ်5နှစ်ထမ်းဆောင်မှုအနိုင်ရသွားပါပြီ။ရွေးကောက်ပွဲရလဒ်ကျင်းညာခဲ့ပြီးမှသမ္မတကနိုင်ငံသားအလုံးအတွက်ခေါင်းဆောင်ပိသားစွာတာဝန်ထမ်းဆောင်သွားမယ်လို့ပြောခဲ့ပါတယ်။သူ့ရဲ့အရှင်ပြိုင်ဘက်ဘိုဂျိုဟောင်းပရာဘိုဝိုကတော့ရွေးကောက်ပွဲရလဒ်တွေကိုမကျေနပ်ဘဲအမြင့်ဆုံးတရားရုံးထိတက်မယ်လို့ပြောပါတယ်။ဒေါ်လာလာတန်းကအကြောင်းစုံကိုပြောပြမှာပါရှင်
။အင်ဒိုနီးရှားနိုင်ငံရဲ့တမိုင်းမှာပထမဦးဆုံးအကြိမ်ဖြစ် သမရဒုတိယသမရပြည်သူလူတော်နဲ့ဒေသခံအုပ်ချုပ်ရေးအဖွဲ့ဝင်တွေတဲ့မဲဆန္ဒရှင်တန်190ကျော်တို့ဟာဧပြီလ18ရက်နေ့တနေ့ထဲမဲပေးခဲ့ကြတာဖြစ်ပါတယ်ရွေးကောက်ပွဲမှာနိုင်ငံတော်ဖွဲ့နိုင်ငံရေးပါတီသစ်၄ခုအပါအဝင်ပါတီပေါင်း16ခုလိုဝင်ရောက်ရှင်ပြိုင်ခဲ့ကြတာပါနိုင်ငံရဲ့စတုထမြောက်ကျင်းပခဲ့တဲ့သမရရွေးကောက်ပွဲမှာအကျိုးကိုဗီဒီယိုနဲ့သူနဲ့အတူဒုတိယသမရဖြစ်ဝင်ရှင်ပြိုင်ခဲ့တဲ့မွတ်စလင်တရားဟောဆရာမာရစ်အမန်ဒိုအတွေ့အနိုင်ရခဲ့တာဖြစ်ပါတယ်။တစ်ဖက်မှာတော့ဘူဂျုတ်ဟောင်းပရာပိုတိုဆက်ဘီယန်ဒိုနဲ့ဂျကာတာလက်ထောက်အုပ်ချုပ်ရေးမှူးဟောင်းဆန်ဒီယေဂိုဦးနိုတို့ကလက်ရှိ9နှစ်သက်တမ်းဖြစ်တဲ့2024ခုနှစ်ထိသမ္မတသက်တမ်းတွေဝင်ရောက်ရွေးချယ်ခံခဲ့ကြရမှာရှုံ့နိမ့်ခဲ့တာဖြစ်ပါတယ်။လွှတ်တော်အမတ်နေရာတွေနဲ့ဒေသခံအုပ်ချုပ်ရေးနေရာပေါင်း2000ကျော်အတွေ့ကူးစည်ပေါင်း2400လို့ဝင်ရောက်ရှင်ပြိုင်ခဲ့ကြတာဖြစ်လို့ကမ္ဘာတမိုင်းမှာတရက်ထဲကျင်းပခဲ့တဲ့အရှုပ်ထွေးဆုံးရွေးကောက်ပွဲလို့လည်းတင်စားခေါ်ကြတာဖြစ်ပါတယ်။ရွေးကောက်ပွဲရလဒ်ဒီကိုမေလ21ရက်အင်္ဂါနေ့စောစောပိုင်းက KPU ခေါ်ရွေးကောက်ပွဲကော်မရှင်ကကြေညာခဲ့ရမှာသမ္မတဂျိုကိုဗီကမဲ85တန်းအနည်း55ရာခိုင်နှုန်းကျော်ကိုအနိုင်ရရှိလိုက်ပြီးပရာပိုဝိုကတော့44ရာခိုင်နှုန်းကျော်ရရှိလိုက်တာဖြစ်ပါတယ်။သမ္မတဂျိုကိုဗီတို့ကဂျကာတာရှိချီယော်ဒီဘာကိုသူရဲ့ဒုတိယသမ္မတအာမင်နဲ့တူသွားရောက်စဉ်သူ့အနေနဲ့နိုင်ငံအတွက်ခေါင်းဆောင်ကောင်းဖြစ်တာဝန်ထမ်းဆောင်သွားမှာဖြစ်တယ်လို့သတင်းတောက်တွေကိုအင်ဂါနီကပြောခဲ့ပါတယ
်။ Setelah dilantik di bulan Oktober nanti kami adalah presiden dan wakil presiden
selalu Oktober ကျန်တဲ့စာချိန်ဆိုဝဲကျင်းပပြီးမှကျွန်တော်တို့ကအင်ဒိုနီးရှားရဲ့အလွှာဆုံးအဆင့်ဆုံးကိုကိုးစားပြုမဲ့အင်ဒိုနီးရှားသမ္မတနဲ့ဒုသမ္မတဖြစ်လာကြမှာပါ။အင်ဒိုနီးရှားနိုင်ငံသားအားလုံးကိုခေါင်းဆောင်ဖို့နဲ့အကာအကွယ်ပေးနိုင်ဖို့ကျွန်တော်တို့ရာနှုန်းပြေကြိုးပမ်းသွားမှာဖြစ်ပါတယ်။လူအဖွဲ့အစည်းရဲ့လိုအပ်ချက်တွေအကောင့်ထဲပေါ်ဖို့အင်ဒိုနီးရှားနိုင်ငံသားအားလုံးအတွက်တရားရာဂိုင်နှုန်းအလေးထားစူးစမ်းဆောင်ရွက်သွားမှာဖြစ်ပါတယ်
။သူ့ရဲ့ရှင်ပြန်ပြက်ပရာဘိုဝိုဆိုဘီယန်တိုကတော့တရားဝင်ရွေးကောက်ပွဲရလဒ်တွေကိုလက်မခံဘဲရွေးကောက်ပွဲမှာမဲကလင်ကြမှုတွေရှိခဲ့တယ်လို့သူယုံကြည်ကြောင်းသတင်းတောက်တွေကိုပြောခဲ့ပါတယ်။
Kami pihak paslon 02 menol
ကျွန်တော်တို့ဒုတိယသမ္မတကိုယ်စားလှယ်လောင်းဖြစ်ဝင်ရောက်ရှင်ပြိုင်ခဲ့ကြသူက2019မေလ21ရက်နေ့စောစောပိုင်းကရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ခဲ့တဲ့ရွေးကောက်ပွဲရလဒ်တွေကိုအားလုံးကိုလက်မခံပယ်ချပါရယ်ဒါအပြင်နိုင်ငံတဝန်းကရရှိခဲ့တဲ့ရွေးကောက်ပွဲမဲဆွေးနေစုစည်းပြီးထုတ်ပြန်ကြေညာတဲ့အချိန်ကလည်းအစောကြီးဖြစ်ပြီးပုံမှန်အခြေအနေမျိုးမဟုတ်ဘူးလို့လည်းယူဆပါရယ
်ရွေးကောက်ပွဲရလဒ်တွေကိုထုတ်ပြန်ကြေညာရင်စုပူမှုတွေဖြစ်ပေါ်မှာဆိုးတဲ့တွေ့လေဂျကာတာမြို့တော်မှာလုံခြုံရေးတပ်သားပေါင်း 32,000 ကျော်ကိုဆေလွတ်ချထားခဲ့တာဖြစ်ပါတယ်ရွေးကောက်ပွဲရလဒ်တွေကိုလည်းစီစဉ်ထားတဲ့တည့်ရစောပြီးအင်္ဂါနေ့ကမနေ့အစောကြီးထုတ်ပြန်ခဲ့တဲ့အတွက်ကြောင့်လေပရပူဝူကမူမမှန်မှုကိုအခုလိုထောက်ပြခဲ့တာပါဒါအပြင်သူကဖွဲ့စည်းပုံနဲ့အညီဥပဒေကြောင်းရသူဆက်လက်ရေးယူဆောင်ရွက်သွားဖို့ရှိပြီးသူကိုထောက်ခံကြသူတွေအနေနဲ့လည်းရွေးကောက်ပွဲရလဒ်တွေကိုငင်းချမ်းစွာကန့်ကွက်ဆန္ဒပြကြဖို့လေပရာဘိုဝိုကတိုက်တွန်းခဲ့ပါတယ်ရှင
်ဒေါ်လာလတန်းတင်ဆက်သွားတာပါကျမတို့ VOA မြန်မာဘိုင်းကနေတနေ့ကို3ချိန်ဝါရှင်တန် DC ကနေတိုက်ရိုက်တင်ဆက်နေပါတယ်အခုလိုမနေ့ပိုင်းစီစဉ်ကိုမြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်ထိတိုက်ရိုက်တင်ဆက်နေတယ်လို့ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နိုင်ခွဲကနေ9နိုင်ထိတင်ဆက်နေပါတယ်ညပိုင်းစီစဉ်ကိုတော့ည9နိုင်ကနေ10နိုင်ထိတိုက်ရိုက်တင်ဆက်နေပါတယ်ဒါပြင်ကျမတို့အခုတိုက်ရိုက်တင်ဆက်နေတဲ့အစီအစဉ်တွေကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုလို VOA အစီအစဉ်တွေကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ။ VOA မြန်မာပိုင်းရဲ့ဗုဒ္ဓဘူးနေ့နနေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါ။အခုဒုတိယပိုင်းနာရီဝက်မှာကျမတို့ဒီတိုက်ရိုက်လေလိုက်အစီအစဉ်ကိုတင်ဆက်တဲ့အခါမှာတော့
ကျွန်တော်မြန်မာနိုင်ငံကျင်းမှာဘာသာပေါင်းစုံဖြစ်ကြီးနဲ့ရေးချိန်လှူရှာမှုတွေအကြောင်းကိုကျွန်တော်တို့သူတည်တနာတစ်ခုလုပ်ခဲ့တယ်။အဲ့ဒီအတွက်ရှိချက်ကဘာလဲဆိုလို့ရှိရင်ဘာသာရေးလူမျိုးရေးအထီးကုန်းတွေချစ်လာရတဲ့အကြောင်းရင်း
ဟာဒါကတော့ဘာသာရေးလူမျိုးရေးသွေးခွဲလှုံ့ဆော်မှုခွင့်ပြုသင့်မသင့်ခေါင်းစဉ်နဲ့ဆွေးနွေးထားတဲ့တိုက်ရိုက်လေလိုက်အင်္ဂါနေ့ညတိုက်ရိုက်လေလိုက်စီစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။ဒါပြင်ကျမတို့နနခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းတင်ဆက်မှာပါအခုတော့ကမ္ဘာသတင်းတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတွေကိုမူရင်းအာဘုံမပြတ်ဦးကျော်စန္ဒာနဲ့ကိုရဲမင်းထွန်းတို့ကကောက်နှုတ်တင်ပြမှာပါရှင
်ရွှေညာအေးရက်တီမှုဝေဝါနေခြင်းဆိုတဲ့ခေါင်းစဉ်နဲ့ Anshuman Chowdhury ရေးတဲ့စောင်းမကို thehindu.com မှာဖတ်ရပါတယ်မြန်မာနိုင်ငံအခြေအနေနဲ့ပတ်သက်ပြီးပြည်ရဲ့မလာရုံကကုလသမဂ္ဂလူ့ခွင့်ရေးကောင်စီပြဋ္ဌာန်းချက်မဲခွဲရမှာအိန္ဒိယလက်ဆောင်နေကြတဲ့ကိစ္စကိုအသေးစိတ်သုံးသပ်ရမယ်လို့စာရေးပါတယ်။ရခိုင်ကစင်ရှမ်းပြည်နယ်တွေမှာလူခွင့်ရေးချိုးဖောက်မှုတွေအတွက် ICC ကိုတင်ဖို့လဲအဲ့ဒီကုလသမဂ္ဂပြဋ္ဌာန်းချက်မှာတောင်းဆိုခဲ့တာပါ။ကုလသမဂ္ဂဆိုင်ရာအိန္ဒိယအမြဲတမ်းကိုယ်စားလှယ်ရာဂျစ်ကူမာရှန်ဒါကဒီလိုလုပ်တာဟာအကျိုးမရှိတဲ့အပြင်အကျိုးရုပ်ဆွေလိမ့်မယ်လို့စဉ်လင်းချက်ထုတ်ပြန်ထားပါတယ်။တကယ်တော့အိန္ဒိယကိုယ်တိုင်ကလည်းRome Statute လို့ခေါ်တဲ့ ICC စာချုပ်ကိုလက်မှတ်ထိုးထားတာမဟုတ်တဲ့အတွက်အလားတူလက်မှတ်မထိုးထားတဲ့မြန်မာနိုင်ငံအပေါ်ဝင်းဆွပ်ဒဏ်ခတ်မဲ့ကိစ္စကိုဆန့်ကျင်နေဆိုတာကတော့နားလည်နိုင်တဲ့ကိစ္စဖြစ်ပါတယ်။သို့တော်လည်းအိန္ဒိယဟာရိုဟင်ဂျာပြည်နာမှာစံတမန်ရေးအရာရောကျင်းဝတ်စိတ်ခါအရာပါတက်ကြွမှုကင်းမဲ့နေပါတယ်။မြန်မာစစ်တပ်ဟာလူမျိုးရုံးသတ်ဖြတ်မှုအပါအဝင်ဆက်ရဆိုးမှုတွေကျူးလွန်တယ်လို့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့နဲ့တကွတခြားသောနိုင်ငံတကာလူခွင့်ရေးအဖွဲ့တွေကစွပ်စွဲနေကြပေမဲ့အိန္ဒိယကတော့မြန်မာအစိုးရနဲ့ကောင်းမွန်တဲ့ဆက်ဆံရေးရှိစေဖို့ဒီစွပ်စွဲချက်တွေကိုညှင်းဆန်နေပါတယ်။အိန္ဒိယဟာရိုဟင်ညာတွေရဲ့နိုင်ငံရေးရပိုင်ခွင့်ထက်သူ့ရဲ့စီးပွားရေးဖွံ့ဖြိုးမှုကိုအလေးပေးနေတဲ့နိုင်ငံတကာရန်တရားတွေထက်ဒေသတွင်းစုံစမ်းစစ်ဆေးမှုကိုအလေးထားတယ်ဆိုပြီးတော့ရိုဟင်ညာဆိုတဲ့အသုံးနှုန်းကိုတောင်မှသုံးဖို့ညှင်းဆန်နေတယ်လို့ရေးသားထားပါတယ်။မြန်မာအစိုးရကလည်းရိုဟင်ညာဆိုတဲ့အသုံးနှုန်းကိုလက်မခံပါဘူး။ဝန်ကြီးချုပ်နရင်ဒရာမိုဒီဟာဆိုရင်ရိုဟင်ညာတွေအပေါ်မြန်မာစစ်တပ်ရဲ့ရက်စက်ကြမ်းကြုတ်မှုတွေကိုလူသိရှင်ညာဆုတ်ချတာမရှိပါဘူးတဲ့။တကယ်တော့အိန္ဒိယဟာမြန်မာစစ်တပ်ကိုတိုက်ပွဲသုံးရန်တရားတွေထောက်ပံ့နေတယ်။မြန်မာနိုင်ငံကိုလက်နဲ့ထောက်ပံ့ရောင်းချတဲ့ထိတ်တန့်နိုင်ငံတစ်ခုဖြစ်တယ်လို့ဆိုပြီးတိုက်လေရင်အမြောက်ရေဒတ်သင်္ဘောထောက်လှမ်းရေးကိရိယာသံချက်ကာကာရေငုပ်သင်္ဘောဖြတ်တော်ပီဒိုဒုံကြီးစာရာတွေရောင်းချပေးနေတယ်လို့ဆိုထားပါတယ်။ဒါဟာနိုင်ငံတကာရဲ့တမ်းမြစ်ပိတ်ပင်မှုကိုအိန္ဒိယကချိုးဖောက်နေတာဖြစ်ပါတယ်လို့ Dash Advocacy အဖွဲ့တစ်ဖွဲ့ကကိုကားပြီးရေးသားထားပါသေးတယ်။အခုအချိန်ထိအိန္ဒိယဟာမြန်မာနိုင်ငံကိုဖိအားပေးဖို့ညှင်းဆန်နေပြီးဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံအကြားထိနှိဖို့ကြိုးပမ်းတဲ့အနေနဲ့နှစ်ဖက်စလုံးကိုစာနာမှုထောက်ပံ့တွေပေးနေပါတယ်တဲ့။သို့တော်လည်းပဲဒါဟာမြန်မာကိုပဲဥစားပေးနေတယ်လို့ဒုက္ခသည်တဆန်နီပါကိုလက်ခံထားရတဲ့ဘင်္ဂလားဒေ့ရှ်ဘက်ကယူဆနေမှာဖြစ်ပါတယ်လို့လည်းရေးထားပါတယ်။မြန်မာအပေါ်ပထဝီဝင်နိုင်ငံရေးအရာထိန်ချုပ်နိုင်စွမ်းကိုအသုံးပြုပြီးဆက်ရဆိုးမှုဆွဆွဲခံရသူတွေကိုပေါ်ထုတ်စေဖို့ရုပ်စွာအဆုံးနောင်ဓာမျိုးတွေထပ်မဖြစ်အောင်အမခံဖို့လှုံ့ဆော်သင့်ပါတယ်တဲ့။အခုတော့စစ်ဘုတ်ချုပ်တွင်နဲ့ဆက်ဆံရေးအဖူတည်ရှိနေတဲ့ဒေါအောင်ဆန်းစုကြည်ကိုဂျောင်းပိတ်ရမှာကိုအိန္ဒိယကမလိုလားဂျောင်းပြသနေပါတယ်။ဒါကြောင့်အိန္ဒိယဟာမြန်မာနိုင်ငံနဲ့ဆက်ဆံရေးကောင်းမွန်မဲ့ကိစ္စကိုလုပ်နေတဲ့အချိန်မှာနိုင်ငံမဲ့ရိုဟင်ဂျာတွေကတော့ဒုက္ခကြုံနေရဆဲဖြစ်တယ်လို့ရေးသားထားပါခင်ဗျာ
။ဆက်လက်ပြီးမေလ18ရက်နေ့ရက်စွဲနဲ့ asiatimes.com မှာ Nishka Chandra ရေးသားထားတဲ့ဝိုင်းအကျဉ်းခံမြန်မာစစ်တပ်ကိုအာရှမိတ်ဆွေတွေအားပေးအမြောက်ပြုနေဆိုတဲ့ခေါင်းစဉ်ပါဆောင်းပါးကနေကောက်နှုတ်တင်ပြခြင်းပါတယ်။စစ်အုပ်ချုပ်မှုအောက်မှာနေခဲ့ရတဲ့မြန်မာနိုင်ငံဟာ NLD အစိုးရအာဏာရလာတော့အပေကံဘဝကနေခဏတာလွတ်မြောက်ခဲ့ပေမဲ့ကဘာမှာကုန်သိက္ခာပြန်လည်ညှိနှိုင်းခဲ့ပါတယ်ဆိုပြီးအစကြီးရေးသားထားပါတယ်
ဒါပေမဲ့ဒါဟာအရှအစိုးရတွေရဲ့ဒေါအောင်ဆန်းစုကြည်အစိုးရအပေါ်လက်တွေ့ကြကြထောက်ခံမှုတွေကိုမရပ်သွားစေခဲ့ပါဘူးတဲ့ရိုဟင်ဂျာတွေအပေါ်ကျူးလွန်မှုတွေကြောင့် American EU နဲ့ Canada နိုင်ငံတွေကမြန်မာစစ်တပ်ကိုလက်နက်ရောင်းဝယ်မှုဆက်လက်ပိတ်ပင်ထားခဲ့ပါတယ်တဲ့ဒါပေမဲ့အရှနိုင်ငံတွေကတော့ NLD အစိုးရနဲ့ရောတိကျလွတ်လပ်တဲ့မြန်မာစစ်တပ်နဲ့ပါစီးရေးဆက်ဆံမှုမြင့်တင်ခဲ့တာမှာပြီးခဲ့တဲ့လတွေကပဲ Vietnam, Thai နဲ့တရုတ်နိုင်ငံတွေကမြန်မာစစ်တပ်နဲ့ပုံမုံနှိစက်လာပြီးလက်နက်ရောင်းချမှုဒုံးမြင်တာတွေနဲ့စစ်သည်မော့အလဲပတ်ခီးတွေလုပ်ခဲ့တယ်လို့ဆိုပါတယ်လူခွင့်ရင်းနဲ့နိုင်ငံတကာဥပဒေချိုးဖောက်မှုနဲ့သက်ဆိုင်တဲ့စိုးရိမ်မှုတွေအပေါ်မဟာဗျူဟာမြောက်တည်ရှိမှုနဲ့စီးပွားရေးကိစ္စတွေကလွှမ်းမိုးသွားပါတယ်လို့ Griffith Asia Institute ကပေါ်မခဲ Andrew Seth ကပြောပါတယ်အိန္ဒိယဝန်ကြီးချုပ်မိုဒီရဲ့2018ခုနှစ်စက်တင်ဘာအလဲပတ်ခီးအပြီးဒီဇင်ဘာလထဲမှာပဲလေ့ကျင့်ပြသရေးလေ့ကျင့်မျိုးစား HDJ 16 Kiran 60ကိုလှူဒါန်းဖို့နဲ့အိန္ဒိယလေတက်လေ့ကျင့်ရေးအဖွဲ့တစ်ဖွဲ့မြန်မာနိုင်ငံကိုဆီလွတ်ဖို့အိန္ဒိယကသဘောတူခဲ့ပါတယ်တဲ့တစ်ဖက်မှာလည်းတရုတ်နိုင်ငံကစစ်ဘက်ဆိုင်ရာပစ္စည်းတွေကိုအများဆုံးထောက်ပံ့ပေးနေတာမှာအရှဇေကွက်မှာတရုတ်နိုင်ငံရောင်းတဲ့စစ်ပစ္စည်းရဲ့ 17.1% အရကန်တော့ဟာမြန်မာနိုင်ငံကိုရောင်းတာဖြစ်တယ်လို့ Stockholm အပြည်ပြည်ဆိုင်ရာငြိမ်းချမ်းရေးသုတေသနအဖွဲ့ကိုကိုးကားပြီးရေးသားထားပါတယ်တရုတ်သမ္မတရှီဂျင်ပင်ကမြန်မာစစ်တပ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တွေ့ဆုံတဲ့အခါနိုင်ငံတကာဝေဖန်မှုတွေကိုလစ်လျူရှုပြီးမြန်မာနိုင်ငံနဲ့စီးရီးနဲ့ဆိုင်ဆိုင်တို့မြင်ဖို့ဆန္ဒရှိတယ်လို့ပြောပါတယ်။ဗီယက်နမ်နိုင်ငံကလည်းလက်ရှိအစိုးရနဲ့ဆက်ဆံရေးတိုးတက်နေပါတယ်တဲ့။ဒီလအတွင်းသမ္မတဦးဝင်းမြင့်ရဲ့ဗီယက်နမ်ခရီးစဉ်မှာစီးရီးနဲ့အမျိုးသားလုံခြုံရေးဆိုင်ရာလုပ်ငန်းတွေတိုးမြင့်ဆောင်ရွက်ဖို့နှစ်နိုင်ငံသဘောတူခဲ့တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့လမှာဗီယက်နမ်စစ်သမ္မတစီမြန်မာနိုင်ငံကိုလက်ပတ်ခဲ့ရမှာဗီယက်နမ်အနေနဲ့မြန်မာနိုင်ငံကိုတရုတ်နိုင်ငံနဲ့ဝေးဝေးနေဖို့နှားချကျင်တာဖြစ်တယ်လို့လည်း American အခြေစိုက် National War College ကပေါ်မောက်ခဇူချရီအဘူဇာကဆိုပါတယ်တချိန်တည်းမှာပဲထိုင်းနိုင်ငံဟာဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အလဲပတ်ခီးအများအသွားဆုံးနိုင်ငံဖြစ်ပြီး2011ခုနှစ်က2018ခုနှစ်အတွင်းဆယ်ကြိမ်တည်တည်သွားခဲ့တယ်လို့လည်းဒဂေါင်အင်စတီကျူကိုကိုးကားရေးသားထားပါတယ်အနောက်နိုင်ငံတွေရဲ့ယက်တီချက်နဲ့ဆန့်ကျင်ပြီးအာဆီယံအဖွဲ့ဝင်နိုင်ငံတနိုင်ငံချင်းစီကမြန်မာစစ်တပ်နဲ့ဆက်လက်ထိတွေ့ဆက်ဆံနေကြောင်းဒီအပတ်ထဲမှာပဲကုလသမဂ္ဂအချက်လက်ရှာဖွေရေးကော်မရှင်ကမြန်မာစစ်တပ်နဲ့ဗန္ဒာရေးအဆက်အသွယ်ဖျက်တောက်ဖို့နိုင်ငံတကာကိုသတိပေးထားကြောင်းရေးသားဖော်ပြထားပါရခင်ဗျာ
ဆက်လက်ပြီးတော့နနေခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လလတန်းကတင်ဆက်မှာပါရှင
်ဒီနေ့မနေ့တွေ့တင်ပြမယ့် EDM အသုံးကတော့
to get cold feet
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက TO2GET get to get ga yura COLD cold ga eda FEET feet ga che dau so lo sakwai thulung ye long gao de be ga ro che dau eda bo shin di thong sin tet la da ga ro takri 1605 ku ga lombard sakabong ga ni lo tacho tu de ti lo ga so ja ba de phe ka sa de lu ga phe shong lo pa san ma shi do bu phe pai ga thwet chin bi so tu che dau dwi e ni bi lo sin ji pe le shi de lo so ba de ဒါကြောင့်မို့လေ to get cold feet ကတခုခုလောက်တော့မယ်အဲ့ဒီအလုတ်ကလည်းခက်မယ်သူ့တွေအန္တရာယ်ရှိမယ်ဒုက္ခရောက်စေမယ်ဆွရမယ်ဆိုရင်လောက်ခဏဒီမှာမလုတ်ရဲတော့လို့မလုတ်ဖဲနေတာကို to get cold feet လို့ရည်ညွှန်းပြောတာဖြစ်ပါတယ်တကယ်ကြတော့လေကျမတို့လူသားတွေနေနဲ့တခုခုအရေးစွန်ပြီးလောက်ရမယ်ဆိုရင်ခြေလီလက်တွေအေးစမြဲဆိုတာလေတော်ရရှိများသိပါဖဲရှုံပြီးဖဲသမားကဖဲပိုင်းကမထွက်ဖဲဆက်ပြီးရိုက်နေမယ်ဆိုရင်သူ့မှာပြဿနာဖြစ်မှာဆိုတော့လန့်လို့ကြောက်လို့ဒီစင်ကြီးပြောတဲ့အဓိပ္ပာယ်ဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် The groom got cold feet before his wedding day and decided to cancel the ceremony
သူတို့ကမင်္ဂလာဆောင်မရဲ့မတိုင်ခင်ကြောက်သွေးဝင်လာပြီးမင်္ဂလာမဆောင်ရတော့လို့အခမ်းအနားကိုဖျက်သိမ်းဖို့ဆုံးဖြတ်ခဲ့တယ်လို့အဓိပ္ပာယ်ရပါတယ်
The groom got cold feet before his wedding day and decided to cancel the ceremony. To get cold feet.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ခုတော့ကိုသားညူတင်ဆက်တဲ့အင်္ဂါနေ့ညဒိုက်ရိုက်လေးလိုင်းအစီအစဉ်ကိုထုတ်လွှင့်မှာပါရှင်
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီဘာသာရေးလူမျိုးရေးသွေးခွဲလှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးတော့ခွင့်ပြုသင့်မသင့်မှာအမျိုးသားရေးဆိုတဲ့ခေါင်းစဉ်အောက်မှာတနိုင်ငံနဲ့ညီတဲ့လူချင်းချင်းလူမျိုးရေးဘာသာရေးအရာသွေးခွဲလှုပ်ဆောင်တာတွေအမုန်းစကားပြောဆိုရေးသားတာတွေကိုလူမှုကွန်ရက်တွေမှာရောပြင်ပမှာပါတွေ့လာရပါတယ်လူဖွဲ့စည်းတွင်လူမှုသဟဇာတာဖြစ်မှုကိုထိခိုက်စေတဲ့ဒီလိုလုပ်ရမျိုးတွေကိုဘယ်လိုဟန်တားနိုင်မလဲဒီလောက်ရမျိုးတွေကိုလွတ်လပ်စွာပြောဆိုရေးသားမှုအောက်မှာကင်းလွန်ခွင့်ပေးတင်သလားကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ဒီလူမှုသဟဇာတာဖြစ်ရေးဖော်ဆောင်ရေးအဖွဲ့ကစနေဂျီကဒီကိုတက်ဆွေဝင်းမှာလိုင်းပေါ်မှာရှိပါပြီနောက်တူကတော့ဒီ interface ဒီဘာသာကြီး interface နဲ့နောက်ဒီ social conflict ပေါ့နော်လူမှုပရိပခိုင်နဲ့ပတ်သက်ပြီးတော့သူတနာပြုနေတဲ့မတ်ဇာဂျီဦး2ဦးစလုံးလိုင်းပေါ်ကိုရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးကိုတက်ဆွေဝင်းကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုတက်ဆွေဝင်းကြားပါလားခင်ဗျာ
โอเค
ကုသဆွေဝင်ကျွန်တော်ခုနကပြောသွားသလိုပါပဲကုသဆွေဝင်ကလည်းပြောမယ်ဆိုရင်ဒီ interface လှုပ်ရှားမှုတွေလူမှုဘာသာရေးလူမှုဒီဟိုတွေးကွဲမှုတွေနဲ့ပတ်သက်ပြီးတော့ဒီလှုပ်ရှားတက်ကြွသူတူဖြစ်ပါတယ်ဆိုတော့တွေးကွဲလှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးတော့အမုန်းစကားဖြန့်ချိမှုတွေကိုစတင်တဲ့တက်ကြွလှုပ်ရှားသူတူဖြစ်ပါတယ်ကျွန်တော်ဆိုလိုတာကအခုဒီရပိုင်းနေအတွက်မှာဒီလူမျိုးရေးဘာသာရေးပေါ့နော်တွေးခွဲလှုပ်ဆောင်တာတွေနောက်လူမှုကွန်ရက်ဒီမှာလည်းအမုန်းစကားရေးသားဖြန့်တာမျိုးတွေကျွန်တော်တို့ပူပူတွေ့လာရတယ်ခင်ဗျအဲ့တော့တစ်ဖက်မှာပြောဆိုတာကဒါဟာလွတ်လပ်စွာပြောဆိုရေးသားခွင့်ရှိရမယ်လွတ်လပ်စွာလှုပ်ရှားစည်းရုံးခွင့်ရှိရမယ်စတဲ့ဒီမိုကရေစီစံနှုန်းတွေကိုပါထည့်သွင်းပြောဆိုလာပါတယ်အဲ့တော့ဒီစံနှုန်းတွေရောညီပါလားဒီစံနှုန်းတွေနဲ့ကန့်ညီပါရဲ့လားခင်ဗျအခုလိုလှုပ်ရှားမှုတွေက
ဟုတ်ကဲ့မြဒီအမိုးစကားကြီးပြောနေတဲ့ဟာမျိုးတွေကကျွန်တော်ဘလို့မှဒီဒီမိုကရေစီစံနှုန်းတွေဘာမညီပါဘူးပေါ့နော်ကျွန်တော်တို့ဒီဟာကဒီတယောက်ကိုတယောက်ကိုကျွန်တော်တို့ဒီမုန်းဖို့အတွက်ခွဲခြားတဲ့ဟာမျိုးတွေဒီကြဲမှာပြဿနာရရှာကြတဲ့ဟိုဟာမျိုးတွေကကျွန်တော်တို့တရားဘယ်လိုမှကျွန်တော်တို့ဒီလူ့ခွင့်ရေးနဲ့ဒီမိုကရေစီဆက်လုံးနဲ့ပြည်ရဲ့လို့ကျွန်တော်တို့တတ်မှတ်ပြီးလို့မရပါဘူးကျွန်တော်တို့ကဒီလိုကဆိုအပ်ပြီးမှပြောပါမယ်ပြောဖို့ပဲဝင်ရှိတယ်ဒီလိုဆိုတော့တဘောတဲ့ကိုယ်ရွေးရှိရဆိုတော့ကြားလေအခုကကြတော့ဒီအချင်းချင်းကိုမိုးမိုးတွေပြီးဖိုးလို့တော့နေရတယ်ကျွန်တော်အမိုးစကားအဖြစ်တတ်မှတ်ဖို့လိုပါတယ်ဒါပေမဲ့ဒီမှာလည်းဖိုးရကနေပြီးတော့ကျွန်တော်တို့ဒီအမိုးစကားတဲ့ဖြစ်ဥပဒေလိုဟာမျိုးတွေနဲ့တို့ဖို့လုပ်နေရရှိပါတယ်ဒါပေမဲ့အခုကဒီဘာမှဒီအကောင့်ရေတော့လာပေါ်မလာနေဘူးပေါ့နော်ဒီကျွန်တော်တို့တိကျလို့စစ်ကလည်းကြားရတယ်နှစ်မိဘတော့ရှိပြီဒါမျိုးတွေလုပ်နေပြီးတော့ဘာမှတို့ဖြစ်မလာဘူးဆိုတော့ဒါလိုလက်ရှိရောက်ကျွန်တော်အကောင့်ရေပေါ်နိုင်လို့တို့မယ်ထင်တယ်ဘာလို့လဲဆိုတော့ကျွန်တော်မှတိကျတဲ့ definition မရှိနေသေးဘူးဘယ်ဟာမိုးကလာဖြစ်တယ်ဘယ်လိုဟာမျိုးကတော့ကျွန်တော်တို့ဒီ view face face ဖြစ်တယ်ပေါ့ hate speech နဲ့ face face နဲ့မတူဘူးဆိုတာမျိုးလေးဒါလိုကျွန်တော်ဖူးရနေပြီးတော့သူကြီးကว่าว่าไอ้เป็ดพูดซะแล้วนี่สิเนาะเราก็เจอว่าคือว่าอายปู่นี่เจอว่าเลยเนี่ยเสียอะไรอุบัติคู่นี้เนี่ยทุบกากวยได้มั้ยพี่ก็บ่เนา
ะโอเค
เนี่ยอุบัติอุบัติคู่อ่ะเดี๋ยวเราก็ซิมราไปพี่แล้วဟိုကဒါနဲ့ပတ်သက်ပြီးတော့လေဥရရရကွဲပြားနေနေလို့ပြောရမှာပါ
ဟုတ်ကဲ့ဒါကအကောက်ဒီလူမျိုးရေးဘာသာရေးတွေ့ခွဲလှုပ်ဆောင်မှုတွေကိုဟန်တားနိုင်မယ်မွန်စကားဖြတ်မှုတွေဟန်တားနိုင်မယ်ဥပဒေရကိစ္စပါเนาะတစ်ဖက်မှာမြန်မာနိုင်ငံမှာပြောရမယ်ဆိုရင်တော့အခုနောက်ပိုင်းဒီမှာဒီလူမျိုးရေးဘာသာရေးပြပခါတွေကခဏခဏလို့ဖြစ်လာတယ်ဖြစ်လာတဲ့ကြားထဲမှာပဲသွေးထုတ်လွှန့်ဆော်တာတွေခုနအုပ်စုလိုက်စုဖွဲ့ပြီးတော့လှုံ့ဆော်ပြောဆိုတာတွေရန်လုတာတွေဒါမျိုးတွေရှိရဒီအရေးအပေါ်မှာရောအာနာပိုင်ဒီဘက်ကထိရောက်စွာအရေးယူနိုင်မှုဘယ်လိုများမြင်ပါလဲခင်ဗျအ
ာနာပိုင်ဒီကတော့ကျွန်တော်တို့ဒီဘုရင်ရင်ပြောလို့ရှိရင်တော့ဒီအရေးယူကိုပြက်ကွက်နေုံပဲလို့ပဲကျွန်တော်ပြောရမှာပါပဲဒီပြပခါဖြစ်အောင်ဒီလူတွေဒီခါကျတော့ဒီတွေးထုတ်လို့ပေါ်နေတဲ့လူတွေကိုတကယ်တည်းထိရောက်ယူနေတာမရှိပါဘူးကွာယူကိုပြက်ကွက်ပါတယ်ဒီဘက်ကလည်းဒီအာနာပိုင်ဒီကိုအရေးယူခြင်းမယူခြင်းကိုပြန်ပြီးတော့ပြာဒီဟိုဟိုပြန်ပြီးတော့ချက်ကန်ပဲလဲပြုတ်ပြီးတော့စောင့်ကြည့်မယ်လှုပ်တော့ကိုယ်ကလေးရဲ့အခန်းကဏ္ဍကလည်းယူကြည့်ပါတယ်အဲ့လှုပ်လို့ကျွန်တော်တို့မင်္ဂလာတောင်ကျမှာတော့ဆိုလို့ရှိရင်ကိစ္စနာတက်ခဲ့တဲ့အခါမှာဒီကိစ္စနာတို့ကြီးကြီးကြီးတက်တက်သွားတယ်ပေါ့နော်ဒါပေမဲ့နောက်တစ်ရက်မှာဒီလှုပ်တော့ကိုယ်ကလေးရဲ့ကနေပြီးတော့ဒီတော့တင်းတင်းကြပ်ကြပ်ကြီးကြံကြဲကြောက်မှုလို့ကိစ္စနာဆရာလူကိုဖမ်းမိသွားတယ်ဒါဒီကျွန်တော်တို့ဒီမနက်ကဒီဘက်ကြောတမိုင်းတစ်ချောက်မှာဆိုလို့ရှိရင်ဒီအကျန်းဖတ်တဲ့အယူအဆဆိုရဖို့သူများကိုဒီဟိုအခြေရပထမဦးကြီးဖမ်းတယ်လို့ပြောလို့ရတယ်။အရင်ခေါက်တွေတော့ရေဖမ်းပြီးရဆိုအောင်မရှိရန်လွတ်ပေးလိုက်တာ။ဒါပေမဲ့သူတို့ကိုယ်ပိုင်တွေကနေပြီးတော့ဖြည်းဖြည်းရောက်လိုက်လုပ်တဲ့အခါကျတော့ဒီလူတွေရောက်လိုက်ဖမ်းပေးရတယ်။ပြီးတော့ငန်းကခဝေးနေပို့ပြီးတော့အမှုဖွင့်ကန်ကားတယ်။ဝရန်ကြီးဖြစ်နေတဲ့လူတွေရောတင်ကန်းဝိတ်ရောအများကြီးရှိတယ်။ဒီလူတွေကဘာလို့လဲဆိုတော့ရေတွေပြီးတော့ဒါပေမဲ့ခုရေဖမ်းပေးရလို့မရှိဘူး။အဲတော့ကျွန်တော်တို့ကဒီရေတွေရဲ့ဒီအခုဒီမှာတော့ဒီတရားဥပဒေဖော်မူရတဲ့ကိုကယ်ဝင်ကြရတဲ့ဒီတာဝန်ရှိတဲ့သူတွေရဲ့ အခန်းကဏ္ဍအင်မတန်ကြီးကြီးတယ်ဒီဗီဒီယိုပြန်ပြီးတော့ဖိအားပေးဖို့အတွက်ကိုဟိုအလုံးလုံးခိုင်းဖို့အတွက်ကိုဖိအားပေးဖို့အတွက်လိုအပ်တဲ့သက်သက်ကိုယ်စားလှယ်ရဲ့အခန်းကဏ္ဍအကြီးကြီးတယ်အခုချိန်ကြီးတော့အားရစရာမရှိဘူးတော်တော်ဘုရားတော့ပြဿနာဖြစ်ခဲ့တော့ကျွန်တော်တို့ကိုယ်တိုင်ရှိတယ်အဲ့ပြဿနာဖြစ်နေနေရအနေတကယ်မလက်မကမ်းမှာရှိနေခဲ့ကျွန်တော်ကိုယ်မြင်ခဲ့တယ်အဲ့တော့ရေးရှိရေးရှိရမှာဒုတိယထားရတဲ့ကြံပြီးသွားနေရေးရှိရေးရှိဘူးဘာမှမလုပ်ဘူ
းဟုတ်ကဲ့ကျွန်တော်အဲတောင်ကုန်ဖြစ်ရလေးကိုပြန်ပြီးကြမှာလေပြောရမယ်ဆိုရင်ဒီအစ္စလမ်ဘာသာဝင်တွေရဲ့ဥပုဒ္ဒလာယာသည်အဲ့ချိန်မှာတကယ်တမ်းပြောရင်ဒီတောင်တကုန်မြို့နယ်မှာရှိတဲ့မွတ်စလင်တပေါင်းကျော်တဲမှာနေရာပေါင်း15နေရာသူခွင့်ပြုချက်တောင်းတဲ့3နေရာပဲခွင့်ပြုချက်ရန်ကုန်တိုင်းဆိုရချာပေးခဲ့ပါလေဒီ3နေရာကိုမှအဲ့တော့ညာရင်းကြီးအဲ့လိုပြဿနာရှာတယ်ဆိုတဲ့ကိစ္စကကြိုတင်ပြင်ဆင်တယ်လို့ယူဆနိုင်လားဒါမှမဟုတ်ရှင်ဘူဒီတိုင်းလူစုပြီးတော့ပေါက်ကွဲသွားသလားဘယ်လိုများမြင်ရပါလဲချင်းနေ
ခေတ်သစ်မီဒီယာနေပြီးတော့ဒီလူတွေနဲ့ပတ်သက်တဲ့ဒီ train တွေဘုတ်ကိုဒီ investigative လုပ်ကြတဲ့ investigate လုပ်ကြတဲ့ train တွေဘုတ်ကိုဟောတင်ထားရှိပါတယ်အဲ့ဒီ train ရဆိုလို့ရှိရင်ဆရာချိုးရင်းချင်းစီရတော့ဒီမလာခင်မှာဒီလူတွေကနေရာနေရာမှာဖူးကြဆုံးရတယ်ကမင်းတူတော့ဆရာရတယ်ပြီးတော့ဒီလိုလာကြတယ်ပြီးတော့အဲ့မှာဒီချင်းချင်းကိုလည်း online နေပြီးတော့ဒီ train တွေဖြတ်လိုက်ရဆေးဆော့ကြပေါ့မျိုးလို့တော့ဒီဟာဒီသားကန်နေမဟုတ်ဘူးဆိုတော့ထင်ရှားတယ်ဒီတော့ကျွန်တော်တငယ်ချင်းတွေရှိတော့ဒီကျွန်တော်တို့လိုက်မေးကြည့်တယ်ဘယ်ရလူတွေဆိုတော့မတူဘူးကွဒါကျွန်တော်ရဲ့ကွကျွန်တော်ဒီကမဟုတ်ဘူးဒါဒီသားကနေမဟုတ်ဘူးဆိုတော့ညီနေဟောတိရတယ်ဒါဒီအခုကသူတို့ကိုယ်တိုင်အဲဗီဒီယိုလိုက်ဖြစ်နေနေမှာသူတို့ကိုယ်သူတို့ဘယ်နေရာရောက်နေမှာတော့မသိဘူးရှိတယ်အဲဒီကဘယ်ရက်ကွရောက်နေရလဲဆိုတော့မျိုးမျိုးလေးရမျိုးရှိတော့သူတို့ကဒီဒီသားကနေမဟုတ်ဘူးလည်းဗတ်တိချက်အဲလိုဖုတ်ဖွဲ့ပြီးတော့တနေရာရေရက်ရှိရှိနေလာတယ်ရေရက်ရှိရဆိုနေရာမှာမှဒီပြဿနာကြီးကြီးမားဖြစ်အောင်လုပ်တဲ့ရည်ရဲရှိတာကျွန်တော်တို့တာဝန်တရားချောက်ရက်ကွက်ကဒီဝတ်ကြည့်ဖူတော်ဆောင်ကအင်မတန်ကိုဆောင်ကြပါတယ်ရက်ကွက်ထဲကိုကျွန်တော်၃လေးသိန်းတော့ချိုးပြီးမှဝင်ရတဲ့နေရာဒီရက်ကွက်အလေကောင်တော့မှရှိပြီးတော့မုတ်ဖင်နေဟိုကအလေကောင်ထဲထဲမှာရှိတာအဲ့ဒီနေရာအဲ့လိုဟိုကထွက်ပြေးဖို့အတွက်ထွက်ပေါက်လိုက်တော်တော်ကြီးကိုဆက်တဲ့နေရာပေါ့
အ
ဲ့လိုနေရာမှာဒီ90လောက်ကလာပြီးတော့ပြဿနာကြီးတောင်းကြသွားတဲ့ဟာကိုရက်ကွက်ထဲမှာထောင်ချီရှိတဲ့မုတ်ဖင်တွေကအမပြဿနာမရှာလိုက်ဘူး။အဲဒီဒီကပြဿနာရှာပြီးတခုလုပ်လိုက်တယ်ဆိုလို့ဆိုတာပေါက်ကွဲလွယ်လွယ်ရတဲ့သူကအဲ့တော့အဲ့ဒါဆိုလို့ရှိရင်ပါလိုက်ဒီဒီပြဿနာကဒီဒီစိတ်ထဲကွက်ထဲဝင်သွားမှာပဲ။ဒီကပြဿနာဖြစ်အောင်လုပ်တယ်ဆိုတာပြီးဖြစ်သွားတယ်ကြီးအများကြီးရှိတယ်။ဒါပေမဲ့မခင်ဒီဘက်ကနေဒီကဘာမှမလုပ်ခဲ့ဘူး။ဒီကရောက်ပြီးခံတယ်ဒီကတော့မဟုတ်ဘူးဒီရဲ့ဒီဒီနဲ့ပုံစံမအောင်ကျွန်တော်လည်းပြောရမှာပါပဲ
။ဟုတ်ကဲ့ကုသဆွေဝင်လီလိုက်မပါခဏနေပြပါအောင်ခင်ဗျာကျွန်တော်မဆာချီဦးကိုဖိတ်ခေါ်ချင်ပါတယ်။မဆာချီကတော့ဒီ interface နဲ့ social conflict နဲ့ပတ်သက်လို့သူ့ရနာပြုတ်နေတဲ့ပုဂ္ဂိုလ်တူဖြစ်ပါလေမဆာကြီးဦးကျွန်တော်မေးချင်တာကအခုနောက်ပိုင်းအထူးဖြင့် NDI အစိုးရလက်ထက်မှာလူမျိုးရေးဘာသာရေးပြိပခါတွေကပိုပိုပြီးတော့ဆိုးလာတယ်တွေ့ထုတ်လုပ်ဆောင်မှုတွေလည်းတွေ့ရတယ်အမုန်းစကားပြောဆိုမှုတွေလည်းပြောမှဆိုရှင်လူမှုကွန်ရက်ဒီမှာပိုပြီးတော့ပြန့်ပြန့်လာတယ်အချိန်ဒီကဘာကြောင့်များဆိုးလာတာလဲဘယ်လိုများမြင်မိလဲ
ကျွန်တော်မကြသေးခင်ကနေကျွန်တော်တို့ခေတ်ကျွန်တော်မြန်မာနိုင်ငံကျင်းမှာဘာသာပေါင်းစုံဖြစ်ကြီးနေနေချင်းလှူရှာမှုတွေအကြောင်းကိုကျွန်တော်တို့သူတည်တနာတစ်ခုလုပ်ခဲ့အဲ့ဒီရဲ့တွေ့ရှိချက်ကဘာလဲဆိုလို့ရှိရင်ဘာသာရေးလူမျိုးရေးအထူးကိုင်းတွေချစ်လာရတဲ့အကြောင်းရင်းဟာနိုင်ငံရေးအရနောက်ကနေတွန်းအားရှိနေတယ်ဆိုတာကအဓိကတွေ့ရှိချက်ပါပဲအဲ့ဒီဘာသာတရားတွေတစ်ခုနဲ့တစ်ခုရားထဲမှာမတူလို့မုန်းဒီလို့ကျွန်တော်တို့ဒီရင်ကျေးမှုချင်းတွန်းတိုက်မိတဲ့ပြဿနာမဟုတ်ဘူးဒါ ਈ အကုန်လုံးကလူမျိုးနိုင်ငံရေးအရာပေါ့နော်အတုံးချရဲမှာကြည့်ဒီကကျွန်တော်တောင်ဆန်းစုကြည့်ပေါ့တောင်ဆန်းစုကြည့်ပေါ်မှာဒီကတိုက်ခိုက်ဖို့အတွက်ရည်ရည်ပြီးတော့အတုံးချရဲဟာပဲဒီပေါ်မှာပဲကျွန်တော်တို့နိုင်ငံရေးကကစားသွားတာဒီပဲဖြစ်တယ်ဆိုတော့ကျွန်တော်တွေ့ရတယ်အဲနောက်တစ်ခုကတော့ကျွန်တော်တို့ဒီခွဲခြားဆက်ဆံမှုပေါ့ခုနလိုမျိုးအစွန်းရောက်တဲ့အမျိုးသားရေးစိတ်တဲ့ဆိုတာတစ်ဖက်ချင်းမှာတော့မဟုတ်ဘူးရှင်ဘာသာတိုင်းမှာရှိရဲကျွန်တော်တို့တည်တနာရဆိုရင်တော့လေဘာသာတိုင်းမှာဒီသဘောထားချင်းမှာရဲ့အုပ်စုရှိရဲကိုယ့်ရဲ့အမျိုးသားရေးကိုကာကွယ်တဲ့ဥစုရေးရှိရဲအဓိကစက်တနာကကျွန်တော်တို့နိုင်ငံရဲ့ဥပဒေကအဲ့ဓာရီပေါ်မှာတိတိတကျပေါ့ဟိုတတ်မှတ်ပြီးတော့ပြဋ္ဌာန်းတားဆီးထားတာမျိုးမရှိဘူးဆိုတော့တွေ့ရတယ်မရှိဆိုဥပဒေမရှိတာမဟုတ်ဘူးเนาะကျွန်တော်တို့ဥပဒေကိုဒီစီးပြမှုမရှိတာပေါ့ဒါလည်းကျွန်တော်တို့ရာဇသက်ကြီးမှာဆိုရင်ရာဇသက်ကြီးပုံမှန်153ပေါ့အဲ့ဆိုရင်မြန်မာနိုင်ငံထဲမှာနေထိုင်တဲ့မိသူကိုမဆိုမိသူမျိုးတစားပေါ်မှာယူရပြီးတော့ရန်မျိုးစိတ်ထားလောက်မုန်းကြီးစိတ်ထားလောက်အာသေးအမောက်ပြုတ်တင်းကိုကျမတို့ကထောင်ထဲနဲ့မြစ်တိချလို့ရတယ်။နောက်ဘာသာတရားအပေါ်မှာဒီထိခိုက်စီပေါ့ဘာသာတရားနဲ့ပတ်သက်ပြီးတော့အဲ့လူမျိုးကိုးကွယ်တဲ့မျိုးတွေပေါ်မှာစိတ်ပိုင်းဆိုင်ရာနာကျင်မှုဖြစ်လာအောင်လူပိုင်းဆိုင်ရာနာကျင်မှုဖြစ်လာအောင်လုပ်လို့ရှိရင်ကျမတို့တားဆီးကာကွယ်တဲ့ဥပဒေတွေရှိတယ်295နဲ့198တိ။ဒီလိုလေဒါအဲ့ဒါကြီးမတုံး မတုံးမင်းနဲ့ organize crime နေပေါ့ကျမတို့ကခုနလိုမျိုးလူစုလူဝေးဖြစ်လာအောင်လုံခြုံမှုတွေကျမတို့တွေ့ရတယ်။အဲလုံခြုံမှုတွေဒီနားမှာတရားဥပဒေစိုးမိုးရေးကိုစောင့်ရှောက်ရမယ့်တာဝန်ရှိပုဂ္ဂိုလ်တွေကရှိတော်လည်းပဲတားဆီးခြင်းမပြု။တားဆီးခြင်းမပြုတာအကြောင်းမျိုးတော့ရှိနိုင်တယ်။သူတို့မှာအင်အားချင်းမတတာလားဓမ္မမှုလုံးခွင့်မရှိရလားပေါ့။ဒါပေမဲ့ဖြစ်ခဲ့တဲ့အဖြစ်အပျက်တွေကိုကြည့်လိုက်မယ်ဆိုလို့ရှိရင်တော့တားဆီးခြင်းမပြုတဲ့ဟာက2012ခေတ်ကကျမတို့အထင်ကြီးရတွေ့လာရတဲ့ဟာ။ခဏလေးတောင်းတကုံကိစ္စဆိုလိုက်တယ်နိ။ကျမတို့ video footage တွေအများကြီးတက်လာတယ်။ online မှာ live တွေလွှင့်နေအဲ့ဒီမှာဒီရဲတွေဒီဒေမီကန်အုပ်စုပုဂ္ဂိုလ်တွေကိုသူတို့တွေကစော်ကောင်းပေါ်ကားပေါ့နော်သူတို့ကတော့အမိန်ပေးတဲ့ပုံစံမျိုးတွေပြောလာတာမျိုးကျမတို့ကတွေ့ရတယ်ဆိုတော့ဒါတွေဟာစနစ်တကျနိုင်ငံရေးအတုံးချပြီးတော့စုပူမှုဖြစ်လာအောင်လုံခြုံမှုတွေဖြစ်နေတယ်ဆိုတာသိတာလာတယ
်ဟုတ်ကဲ့ဘာသာရေးကျွန်တော်ဒီလိုင်းပေါ်မှာ traction တချို့ရှိမျိုး traction တွေ traction တွေပြန်လှည့်ပေးကြပါလေအရင်ဆုံးကိုခမောင်းလွင်းဒီလိုင်းပေါ်မှာကိုခမောင်းလွင်းဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာ
ကျောင်းမြန်မာနိုင်ငံကြီးဆရာအရှင်စနစ်ရဲ့တောင်းအောင်မှာရှိနေတော့ကြောင့်ဆရာရှင်တို့အဖွဲ့အစည်းမျိုးတွေကြားကရှိနေပါရဲ့ပြည်သူတွေကဆင်းရဲကြောင့်နေတဲ့9000လောက်ပေးပြီးတော့ဘာသာရေးပြည်နိုင်မှုများတော့ကျူးလွန်နေကြပါရဲ့အမှန်တကယ်ပောက်ရောက်စီတွေတော့နံပါတ်1ကတော့တရားဥပဒေစိုးမိုးမှုရှိရပါမယ်နံပါတ်2ကအာဏာရှင်စနစ်ထုံရင်ရပါမယ်နံပါတ်3ကတော့တိုင်းပြည်စီးပွားရေးကောင်းဖို့ဒီလိုမျိုးတွေကျွန်တော်ဆွေးနွေးတူပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျေးဇူးပါနောက်ထပ် thread ရှိတူလဲလေးလိုင်းပေါ်မှာရှိပါတယ်ကိုအောင်မျိုးဝင်းလေးလိုင်းပေါ်မှာရှိပါတယ်ဆွေးနွေးမေးမြန်းလို့ရပါတယ်တူတူတူပေါ့
ဟုတ်ကဲ့ကျွန်တော်ကတော့ခုနရှေ့ကပြောသွားတဲ့အခုတယောက်ကိစ္စပေါ့အဲ့ရလဲပြောတာလဲလက်ခံတယ်နောက်မက်ဆာဂျီပြောသွားတာလဲကျွန်တော်ထောက်ခံဆွေးနွေးတူတယ်အဓိကကျွန်တော်တို့ကလက်ရှိဖြစ်နေတဲ့ဒီလိုရေးပါတာရေးဆိုတဲ့ဟိုပေါင်းစင်ပေါ်ကြာဒါကအမှန်တကယ်တော့ကျွန်တော်ဒီမှာမရှိပါဘူးအဲ့ဒါကျွန်တော်တို့မတူကြွေးရမှုနဲ့ငြင်းငြမ်းစွာနေခဲ့တာကျွန်တော်တို့ကအခုကအဲ sorry ကျွန်တော်လွတ်လပ်ရေးမတိုင်ခင်အောင်လွတ်လပ်ရေးရပြီးရောပေါ့နော်ကျွန်တော်တို့ဒါဘာသာပေါင်းဆောင်အားလုံးငြင်းငြမ်းစွာနေခဲ့တာဒါကျွန်တော်တို့သမိုင်းသက်တည်အများကြီးပါဆိုပေမဲ့အဲ့ဒါကျွန်တော်တို့ဒီ1960နဲ့ဥလူဝင်အာဏာသိမ်းပြီးတော့တဘောကတော့ချစ်တက်ပေါ့ဗျာချစ်တက်ကအာဏာသိမ်းပြီးတဲ့အခါကျတော့သူကဒီက policy ကသူက divide and rule ပေါ့ဒါသူတို့ကခေးခွဲအုပ်ချုပ်မယ်ဒါကအာဏာရှင်တွေရဲ့ policy ပေါ့ဒါတွေကိုကျင့်သုံးပြီးတဲ့နောက်ပိုင်းအဲတောက်လျှောက်ကျွန်တော်တို့အခုအချိန်ထိဒါကကျွန်တော်တို့မြန်မာနိုင်ငံထဲမှာကြန့်ရှိနေသေးပေါ့ဗျာဒါကျွန်တော်ပြောချင်တယ်အဓိကတော့နိုင်ငံရေးကိုလိုပဲမြင်တယ်ဒါအင်ကန်ဆို
ဟုတ်ကဲ့ကျေးဇူးပါကိုအောင်မျိုးဝင်ကျေးဇူးပါကျွန်တော်ပင်တိုင်းဆွေးနွေးမဲ့သူတွေကိုပြန်ပြီးတော့အလှည့်ပေးကြပါလေကျွန်တော်ကိုတက်ဆွေဝင်းကိုဒါနဲ့ပတ်သက်လို့ပဲမေးချင်ပါတယ်အခုတော်များဆွေးနွေးသွားတဲ့အထက်မှာဒီကိစ္စတွေကနိုင်ငံရေးပြောကပါတယ်တစုံတကူကနေပြီးတော့တစုံတစ်ဖွဲ့ကနေပြီးတော့ကွင်းရဲ့ဖြန့်ပြီးလှုပ်ရှားတယ်ဒါကတော်များများလေးဆွဆွဲကြတဲ့ချက်ပါအဲ့ဒါဆိုရင်ကျွန်တော်တို့မြန်မာနိုင်ငံလူ့ဖွဲ့စည်းတွင်းမှာကောလူမျိုးရေးဘာသာရေးခွဲခြားတဲ့ဟာမျိုးပေါ့ကို့မှာပင်ကိုကောအနေထားကိုဘယ်လိုများပြန်သုံးသပ်မိပါလဲခင်ဗ
ျဒီကျွန်တော်ဒီမြန်မာလူ့ဖွဲ့စည်းကဒါမျိုးဒီခွဲခြားတဲ့လူ့ဖွဲ့စည်းရဲ့လို့မဟုတ်ဘူးပေါ့ကျွန်တော်တို့ဟာအဲ့လိုပြောရမှာပါပဲဒါပေမဲ့ကျွန်တော်တို့ကတော့ဒီငငယ်ကလေးကတော့ခွဲခြားရတာဆိုတာဒါမျိုးဒီတည်တည်တသာပြုတ်ပါလောက်ခွဲခြားရဆိုလို့မရှိဘူးပေါ့ဒါပေမဲ့ကျွန်တော်တို့ကတော့ဒီခွဲခြားရစိတ်တက်ကအနည်းငယ်များရှိခဲ့ကြတယ်ဒီအခါကျတော့ကျွန်တော်တို့ဖြတ်သန်းခဲ့တဲ့နိုင်ငံရေးစနစ်တွေအရာကိုကကျွန်တော်တို့ကဒီအတ္တကြီးရဲ့လူ့ဖွဲ့စည်းပုံစံမျိုးပုံတွင်းလာခံရတယ်ကျွန်တော်တို့မာဆလာခေတ်မှာဆိုလို့ရှိရင်လေဒီမာဆလာခေတ်ရဲ့စနစ်ပုံစံကဒီဟိုသူများချက်ကိုမကြည့်ဘဲနဲ့ကိုယ့်အတွက်ကိုကြည့်ရတဲ့ပုံစံမျိုးဖြစ်လာတယ်အဲ့လိုပဲကျွန်တော်တို့ဒီဖက်ရနေချင်းလက်အောင်မှာဆိုလို့ရှိရင်လေသူများဘက်ကိုသွားပြီးကူဝေးလို့ရှိရင်ကဒီအန္တရာယ်ရှိနေတဲ့အခါကျတော့လူတွေကဒီတခုကိုကြည့်မှာမတရားတာမတော်မတရားတာကြီးတွေ့လို့ရှိရင်တော့မှဝင်မပြောဘဲနဲ့တိတ်တိတ်နေကြပြီးတော့ကျွန်တော်တို့ကဖေးလေအဲ့ဒါကြီးလို့ဒီကိုအတွက်ပဲကိုကြည့်ရလို့ဖြစ်လာတယ်လူပဲဆိုတော့ဖြစ်နေတယ်အဲ့တော့ဒီဟာကကျွန်တော်တို့ကအခုစိတ်တနာရှိနေပေါ့နော်ဒီတကယ်တမ်းကဒီတိုင်းပြည်ကိုဒီမတည်ငြိမ်အောင်ဖူပေါ်လုပ်နေတူတာလူတွေခုဖြစ်တယ်လူတရားတော့ပဲရှိတယ်အဲ့တော့ဒီလူတွေတရားတော့ကလုံးချင်တာလုံးနေတာကိုရန်ကုန်မှာခရူးချင်ကျော်လူ50ကျော်ထောက်ကမ်းတော့ရှိတယ်မြန်မာတိုင်းရလုံးမှာကျွန်တော်လူတွေတန်းစားနေကြရှိတယ်အဲ့တော့ဒီလောက်လူဒီအကျန်းဖက်လိုက်တောင်းရနေတဲ့လူနေမှုမှာတကယ်လူနေမှုလို့ကျွန်တော်ကကြောက်ပြီးတော့မထီရဲပဲနဲ့သူတို့ကိုကျွန်တော်တို့ကဘာမှဟိုဟာမပြောရဲပဲနဲ့ကြောက်ပြီးရှောင်နေတဲ့ဟာမျိုးအဲ့တော့ဒါကျွန်တော်တို့ဒီသူတို့ကိုဝိုင်းမတားရဲ့အတွက်ကြောင့်မို့လို့ဒါလည်းဒီလိုလူတွေကလုပိုင်ဝင်ရှိပြီးတော့နိုင်လို့နေရာမျိုးရှိရပါတော့เนาะအဲ့တော့ဟိုဟာကျွန်တော်တို့ရအသက်ဟိုဟာဝိုင်းပြီးဆိုင်နေတဲ့အသက်ဝိုင်းပြီးတားရတဲ့အသက်မထွက်နေဒီလူတွေလုံးနေကြတာပဲပါလားလူတွေကတင်ပြီးတော့သူတို့ထောက်ခံတဲ့လူတွေပုံများလာနိုင်လူတွေရှိပါတယ
်ဟုတ်ကဲ့
ဒါကြောင့်ကျွန်တော်တို့ကအဖြစ်မနေဒီလိုကိစ္စတွေကိုကျွန်တော်ကြားရမယ်ကျွန်တော်ပြည်သူတွေအတူလက်တွဲပြီးတော့ဒီမတရားမှုတွေကိုဆန့်ကျင်ရမယ်ဒါဆိုလို့ရှိရင်တော့ဒီမတရားလုပ်နေတဲ့ဒီလူလဲစုကတော့ဒီရက်သွားနိုင်ပါလိမ့်မယ်အဲ့တော့ကျွန်တော်လူ့ဖွဲ့စည်းကတော့ ဒီတဖြည်းဖြည်းနဲ့ဆုံးရောက်တဲ့လူခွေကြီးကိုဥတည်နေတဲ့ပုံစံမျိုးလို့မြင်ရတယ်။ဒါပေမဲ့အခုချိန်မှာကျွန်တော်တို့ဟိုဆယ်မယ်ဆိုလို့ရှိရင်ဆယ်လို့ရတဲ့အနေအထားမှာရှိပါသေးတယ်
။ဟုတ်ကဲ့ခင်ဗျာ။
ကျွန်တော်ဒါကို
ကျွန်တော်
ပြောပြမိလို့ကြောက်
မဆာကြီးဦးကိုကျွန်တော်နောက်ဆုံးတစ်ချက်မိကြပါလေကျွန်တော်1မိနစ်ခွဲ2မိနစ်လောက်တော့ချိန်ရပါတယ်မဆာကြီးအဓိကဒါရီဒီလိုမျိုးလူမှုဒီလှုပ်ဆော်မှုတွေတွေးခွဲလှုပ်ဆော်မှုတွေဖြစ်နေတာတွေရေးသားနေကြတာတွေကိုဘယ်လိုများလူ့ဖွဲ့စည်းမှာဟန်တားနိုင်မလဲဘယ်လိုများမြင်မိပါလဲခင်ဗျာ
အဲ့မှာလည်းတော့ပြောကြတော့ကျွန်မနှစ်မျိုးပြောချင်တယ်ကျွန်တော်တို့မှာကလူလက်စာထုတ်ဖော်ပြောဆိုခွင့်ပေါ့အခြေခံလူ့အခွင့်အရေးနဲ့ပတ်သက်ပြီးတော့လူတွေကပြောကြတယ်လူလက်စာထုတ်ဖော်ပြောဆိုခွင့်နဲ့ကျွန်တော်တို့ခုနလိုအနေရရှိတဲ့တွေးထုတ်လုံဆော်စကားတွေနေရာမတူပါဘူးအဲ့ဒါတွေကလူလက်စာထုတ်ဖော်ပြောဆိုခွင့်အောက်မှာမရှိဘူးဆိုတော့အဲ့ဒါကိုတင်းတင်းကြပ်ကြပ်ကျွန်တော်တို့ကခြံကြွေရမယ်နောက်ပြီးတော့ခွဲခြားဆက်ဆံမှုကိုကျွန်တော်တို့ကပပြောင်းလုပ်ရမယ်အဲ့လိုပပြောင်းလုပ်တဲ့နေရာမှာကျွန်မအရေးကြီးတဲ့ institution 3ခုရှိတယ်နံပါတ်1ချက်ကကျွန်တော်တို့ပညာရေးပေါ့မပါမဖြစ်ကျွန်တော်တို့ကျောင်းပညာရေးတွေမှာဒီအလုံးဒန်းတူညီမျှကျမတို့လူမျိုးဘာသာမရွေးချစ်ချင်ရင်းနှီးစေတဲ့တင်ကြားမှုတွေကိုကျမတို့လုပ်ရမယ်လူသားကိုတန်မိုးထားတဲ့သင်ခန်းစာတွေကိုထည့်ရမယ်ဒါပညာရေးရှင်တွေမှာပါနောက်တစ်ခုကကျမတို့ရဲ့သတင်းမီဒီယာဖျော်ဖြေရေးပေါ့မီဒီယာလို့ပြောရင်ကျမဖျော်ဖြေရေးလို့ပါပြောချင်ပါတယ်ကျမတို့သတင်းမီဒီယာတွေကနေပြီးတော့အားလုံးကိုဥပမာဖြင့်ဟိုမတူကွဲပြားမှုတွေကိုတန်မိုးထားမှုအပြန်အလှန်လေးစားချစ်ခင်မှုအဲ့လိုမျိုးတွေကိုဖော်ပြရမယ်တစ်ချိန်တည်းမှာပဲအတန်ပေါင်းဆုံးဖြစ်အောင်လုပ်ရမယ်ပြုလုပ်နေတဲ့သူဘက်ကပဲတစ်ဖက်တစ်ဖက်ကိုဘက်လိုက်ပြီးတော့တရင်ဖို့ပြရေးသားမှုမျိုးကိုရှောင်ကျင်ရမယ်။ဗက်မြရတဲ့တရင်တင်ဆက်မှုမျိုးရှုထောင့်ပေါင်းစုံကနေတရင်တင်ဆက်မှုမျိုးနောက်စုံလန်းဖို့ထုတ်ရေးသားတဲ့တရင်တင်ဆက်မှုမျိုးကိုကျမတို့အားပေးရမယ်။ဒီရုပ်ရှင်ဂီတအမှုပညာတွေကနေတစ်ဆင့်ကျမတို့ကချစ်ခင်ရင်းနှီးမှုအပြန်အလှန်လေးစားတန်မိုးနာမှုကိုမြင့်တင်တဲ့အမျိုးတွေကိုကျမတို့အားပေးရမယ်။နောက်တစ်ခုကတော့အစိုးရအဖွဲ့ကြီးတွေပါ။အစိုးရအဖွဲ့ကြီးတွေမှာကျမတို့နိုင်ငံတွင်းမှာနေထိုင်တဲ့ဘာသာလူမျိုးပေါင်းစုံကလူတွေကပါဝင်ဖို့လိုအပ်တယ်။နောက်အဲ့ဒီလူတွေကလည်းပဲဘာသာမရေးလူမျိုးမရေးကြားမှမရေးနောက်တစ်ခုမတန်ဆွမ်းနေပါမကျင်အလုံးပေါ်မှာတူညီတဲ့ဝန်ဆောင်မှုပေးရမယ်။ခွဲခြားဆက်ဆံမှုမရှိဘဲနဲ့တော်သားရင်သာမခွဲခြားဘဲနဲ့ဒါမျိုးခွဲခြားဆက်ဆံမှုပေးရမယ်။
โอเค
ဒါကတော့ကျမတို့အစီအရေးကြီးလုပ်ရမယ်ပေါ့နောက်တစ်ခုကျတော့ကျမတို့ဥပဒေပိုင်းဆိုင်ရာမှာကျမတို့မှာတည်ဆဲဥပဒေတွေရှိတယ်ဒါတွေကနေကျမတို့ကတင်းတင်းထန်ထန်ဒီလူတွေကိုတင်းတင်းကြပ်ကြပ်ကျမတို့ကိုင်တွေရေးယူရမယ်တင်းတင်းထန်ထန်ဆိုတော့ကျမတို့ဟိုတည်တယ်လို့ဘာလို့လို့ပြောတာမဟုတ်ပါဘူးရှိနေပြီဒါတည်ဆဲဥပဒေတွေနဲ့တိတိကျကျအရေးယူဖို့ပြောတာပါ
ဟုတ်ကဲ့ခင်ဗျမဆာကြီးဦးကျွန်တော်ဒီတိုင်းတဲ့လီလိုက်အချိန်လေးစစ်သွားလို့ပါဟိုပါဝင်ဆွေးနွေးပြီးတဲ့မဆာကြီးဦးကကုသက်ဆွေဦးကကျွန်တော်တို့ရှင်တွေကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျတဲ့လီလိုက်စီစဉ်လို့တော့ဒီမှာပဲရန်လာခွင့်ပြပါခင်ဗျ
ကိုတောင်းညုံတင်ဆက်တဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာထုတ်လုပ်သူကမတ်စုမွန်ဖြစ်ပါတယ်အခုတော့သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြမှာပါရှင
်အီရန်ရဲ့ချင်းချောက်မှုတွေနဲ့ပတ်သက်ပြီးအမေရိကန်သမ္မတအတွန်းနဲ့ထရန့်ရဲ့အမျိုးသားလုံခြုံရေးအဖွဲ့ကလွှတ်တော်နှစ်လုံးကအမတ်တွေကိုအင်္ဂါနေ့မှာတကပိတ်တီးသန့်ရှင်းလင်းတင်ပြခဲ့ကြပြီးနောက်မှာတော့အမေရိကန်လွှတ်တော်အမတ်တွေကြားမှာသဘောထားတွေတိတိတသာကွဲပြားထွက်ပေါ်နေပါတယ်အရှေ့လေပိုင်းဒေသမှာအမေရိကန်စစ်အာတိုးမြင့်ချထားဖို့ဆောင်ရွက်မှုတွေကြောင့်အီရန်ကိုဟန်တားရာရောက်စေပြီးအီရန်အနေနဲ့တခြားတိုက်ခိုက်မှုတွေလုပ်နေပေမဲ့လည်းအမေရိကန်နေအပေါ်တိုက်ခိုက်မဲ့အလားအလာကိုတော့ထိန်းချုပ်ထားနိုင်တယ်လို့အမေရိကန်ယာယီကာဝေးဝန်ကြီးကလည်းဒီကနေ့အင်္ဂါနေ့ကသတင်းထောက်တွေကိုပြောဆိုခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတရားရေးကိုဟန်တားခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်ပြီးကြားနာစစ်ဆေးခံမှုဆင့်ခေါ်မှုကိုအင်ဖြူရောရဲ့ဥပဒေအကြံပေးဟောင်းဒေါ်နယ်မက်ဂန်ကမတက်ရောက်ဖဲလစ်လျူရှုလိုက်ပြီးနောက်မှာတော့အောက်လွှတ်တော်တရားရေးကော်မတီကနောက်ထပ်အင်ဖြူရောထိတ်တန့်အရာရှိဟောင်းနှစ်ဦးကိုထပ်ပြီးတော့ဆင့်ခေါ်ထားပါတယ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကအင်္ဂါနေ့တုန်းကတော့ရခိုင်ပြည်နယ်မောင်တော်မြို့ကကျေးရွာတွေမွတ်စလင်ကျေးရွာတွေကိုတွားရောက်ခဲ့တယ်လို့ဘူးသီးထောင်ကရန်အောင်မြေဖုံးတော်ကြီးအကြောင်းကိုလည်းတွားရောက်ပြီးတိုက်ပွဲရှောင်ပြည်သူတွေနဲ့တွေ့ဆုံခဲ့ပါတယ်ရှင်
။သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရဲမင်းထွန်းဖြစ်ပါတယ်။အင်ဂျင်နီယာကတော့ဒယ်ရစ်စမစ်ပါရှင်။ဗုဒ္ဓဘုရားနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကတော်ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ရှင်လန်းချမ်းမြေ့ကြပါစေ။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.